Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့သစ်ရဲ့အစဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ9ရက်ဇာတာဝတိနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40 48.50 တွေကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားပေါ်စစ်ရေးအရေးယူဖို့မသေးရသေးကြောင်းသမ္မတထရန့်ကပြောပါတယ်။အင်အားပြင်းထန်တဲ့ဟာရီကိန်းအာမာဟာကာရီဘီယံကျွန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးပေါ်တိုရီကိုကျွန်းကိုမကြခင်မှာဝင်ရောက်တိုက်ခတ်တော့မှဖြစ်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာဒေါန်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခဲ့ပြီးသူနာအာဇာကွင်းမှာအိန္ဒိယနယ်ပယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပါတယ်။လူထူးခြားတဲ့သတင်းတွေကိုဦးကျော်စံသားနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်အစိုးရကရကန်းပြည်နယ်အရေးကိုအနီးကပ်စောင့်ကြည့်နေတယ်လို့သမရအင်ဗျူတော်ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောပါတယ်
။ I know this is something that we're monitoring closely but I'm not aware of any specific conversations that are planned.
တနင်္လာနေ့အပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူရကန်းအရေးနဲ့ပတ်သက်တဲ့နိုင်ငံတကာတုံ့ပြန်ချက်နဲ့အမြင်တွေကိုလည်းတင်ပြပေးအောင်မှာပါ။အခုတော့ဂျာတာပတိနေမနခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးကျော်ဇန်သာတို့ကပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားပေါ်စီးရေးရရေးယူမယ်အလားအလာနဲ့ပတ်သက်လို့အခြေအနေကိုစောင့်ကြည့်အောင်မှာဖြစ်ပြီးစီရီးယားရေးယူမယ်ကိစ္စဟာသူ့အတွက်ပထမရွေးချယ်မယ်နီလာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့မှာသတင်းတောက်တရမင်းမြန်ချက်ကိုဖြေကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပြီးနောက်သမ္မတအင်ဗျူရောမှာမစ္စတာထရမ့်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတရှီနဲ့မြောက်ကိုရီးယားအရေးဆွေးနွေးခဲ့သလားလို့ VOA သတင်းတောက်ကမေးတာမှာတော့မြောက်ကိုရီးယားကိစ္စအတွက်သမ္မတရှီအနေနဲ့တခုခုလုပ်လို့ကြောင်းဒါပေမဲ့သူ့အနေနဲ့လုပ်နိုင်စွမ်းရှိမရှိဆိုတာကိုတော့မသိသေးကြောင်းသမ္မတထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်။သမရရှိနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းနဲ့ဆွေးနွေးမှုဟာအားရစရာကောင်းပြီးအချိန်လဲကြာခဲ့တဲ့အကြောင်းသမရထွန်းကပြောပါတယ်။မြောက်ကိုရီးယားရဲ့မကြသေးခင်ကလှုပ်ဆောင်မှုတွေဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုတာကိုသမရရှိအနေနဲ့အယံနှုံးပြီးသဘောတူကြောင်းကိုရီးယားကျွန်းဆွယ်မှာဖြစ်ပေါ်နေတာကိုတရုတ်သမရအနေနဲ့လည်းမလိုလားကြောင်းသမရထွန်းကထပ်လောင်းပြောကြားခဲ့ပါတယ်
။တမိုင်းမှာအပြင်းထန်ဆုံး Atlantic သမုဒ္ဒရာမုန်တိုင်းကြီးဖြစ်တဲ့ Hurricane Irma တိုက်ခတ်ခံရပြီးတဲ့နောက် Caribbean ပင်လယ်တွေက Barbuda ကျွန်းဟာလုံးဝအဆက်အသွယ်ပြတ်တောက်နေပါတယ်။တအားပြတ်တောက်ပြီးပြင်ပကဘာနဲ့ဆက်သွယ်စရာနည်းလမ်းတွေအလုံးကင်းမဲ့သွားကြတာဖြစ်ပါတယ်။ဒီအာမာဟာရီကိန်းကြောင့်စိန့်မာတင်နဲ့စိန့်ဘတ်ကျွန်းတွေအပါအဝင်ပြင်သစ်ပိုင်းအနောက်အိန္ဒိယကျွန်းစုမှာအထူးအခိုက်အပျက်စီးပြင်းထန်လိမ့်မယ်လို့ဆိုရင်းနေကြောင်းပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကဆိုပါတယ်။ဟာရီကိန်းအာမာနောက်ထပ်ဝင်ရောက်မဲ့နေရာကတော့ပေါ်တိုရီကိုဖြစ်ပြီးဒေသစံတော်ချင်းဗုဒ္ဓဦးနဲ့မွန်လွယ်ပိုင်းကဆက်လို့လေကြီးမိုးကြီးကြောက်နေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နယ်ပယ်တစ်ခုဖြစ်တဲ့ပေါ်တိုရီကိုဟာလောလောဆယ်မှာဗန္ဒာရေးအခက်အခဲကြုံနေရပြီးတကြုံလုံးမိပြတ်သွားခဲ့ရင်ပြန်လည်ပြင်ဆင်ဖို့အနည်းဆုံး6လအချိန်ရလိမ့်မယ်လို့ဆိုထားပါတယ်။ပြင်အားအစင်ကားသတ်မှတ်ထားတဲ့ဟာရီကိန်းအာမာဟာတနာရီ295ကီလိုမီတာမိုင်ပေါင်း180နှုန်းနဲ့တိုက်ခတ်နိုင်ပါတယ်။ဒီမုန်တိုင်းဟာဖလော်ရီဒါပြည်နယ်တောင်ပိုင်းနဲ့မိုင်ယာမီတို့ကိုတော့တနင်္ဂနွေနေ့မှရောက်လာမယ်လို့ခန့်မှန်းထားပါတယ်။
အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်ရှိနေကြတဲ့လူငယ်၈သိန်းလောက်သူတို့တိုင်းပြည်အသီးသီးကိုပြန်မပို့ခံရရေးအတွက်လွတ်တော်အနေနဲ့လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံအတွင်းမိဘအနေနဲ့အတူတရားမဝင်လိုက်ပါလာကြတဲ့လူငယ်တွေပညာသင်ကြားခွင့်အလုပ်လုပ်ခွင့်နဲ့စစ်မှုထမ်းခွင့်ပြုထားတဲ့ဒါကာလို့ခေါ်တဲ့အစီအစဉ်ကိုသူ့အစိုးရကအင်္ဂါနေ့မှာပြန်လည်ရုပ်သိမ်းပေးလိုက်တဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောကြားလိုက်တာပါ။လွတ်တော်အနေနဲ့ဒီကိစ္စကိုကင်တွယ်ဖြေရှင်းပေးလိမ့်မယ်လို့သူယုံကြည်ကြောင်းမြောက်ဒါကိုတာပြည်နယ်ကိုသွားပြီးအခွန်ကောက်ခံရေးပြည်ပြင်ပြောင်းလဲမဲ့အစီအစဉ်အတွက်မိန့်ခွန်းပြောကြားဖို့မထောက်ခါခင် Air Force 1လေယာဉ်ပေါ်မှာသမရထရန့်ကပြောကြားလိုက်တာပါတကူကိုဆုံးဖြတ်ပြီးလှုပ်ဆောင်နိုင်မယ်ဆိုရင်သူ့အနေနဲ့လက်မထိုးပေးဖို့အစဉ်သင့်ရှိကြောင်းနဲ့လူအတော်များများလည်းပျော်ရွှင်ကြမှာဖြစ်ကြောင်းအင်ဂျီတော်ကမထောက်ခါခင်လွတ်တော်ခေါင်းဆောင်တွေကိုပြောကြားခဲ့တယ်လို့သမရထရန့်ကသတင်းတောက်တွေကိုဗုဒ္ဓဦးနေကပြောပါတယ
် Hurricane Harvey ဒဏ္ဍာရီဒုက္ခသည်တွေကဲစေထောက်ပံ့ရေးပေါ်သဘောတူညီမှုအပါအဝင်ဒီဇင်ဘာလလည်းအထိအမေရိကန်ပြည်ထောင်စုအစိုးရရဲ့ငွေကြေးကြွေးမီပမာဏတိုးမြင့်သမှတ်ရေးအတွက်သမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေသဘောတူညီမှုရရှိလိုက်ကြပါပြီ။ပါတီနှစ်ရအမတ်တွေနဲ့အင်ပီရောမှဗုဒ္ဓဦးနေကတွေ့ဆုံဆွေးနွေးရင်းအခုလိုသဘောတူညီခဲ့ရတာဖြစ်ပါတယ်။ Conservative Republican တွေကအကျွေးစီးရင်ထဲမှာလေဘေးအထောက်ပံ့ပေါင်းထည့်မှုကိုဆန့်ကျင်ခဲ့ကြပြီးဒီမိုကရက်ခေါင်းဆောင်တွေကတော့လေဘေးအထောက်ပံ့ကိုယာယီအကျွေးစီးရင်ထဲမှာပေါင်းထည့်ဖို့ထောက်ခံအပ်ပေးခဲ့ကြပါတယ်။အုတ်ချွေးပိုင်းမှာဆောင်ချနိုင်အုတ်ချွေးရဆိုင်မှာကိုဆောင်ချနိုင်ဖို့အတွက် အကျွေးပမာဏတူးမြင့်ရေးပေါ်ဒီမိုကရက်တွေရဲ့ထောက်ခံအပြစ်မှုလိုအပ်နေတာဖြစ်ပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ရှောရှူမန်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နင်စီပလိုစီတို့ဟာရီပပ်ဘလစ်ကန်တွေနဲ့သမ္မတဒေါ်နယ်ထရန့်တို့ကိုထောက်ခံမဲ့ပေးဖို့သဘောတူညီကြရတာဖြစ်ပါတယ
်ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကမတိမကျင်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တသိန်း2000ခွဲလောက်အထိထွက်ပြေးတင်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်လို့တူရကီသမ္မတရီဆက်တယက်အာဒဝန်နဲ့မနေ့တုန်းကတိခါမှာခင်ဗျာအင်္ဂါနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာဒေါက်ဆန်းစုကြည်ကပြောဆိုခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တူရကီဒုတိယဝန်ကြီးချုပ်ကရခိုင်ပြည်နယ်ပြည်ပခနဲ့ဆက်နွယ်ပြီးတခြားပြည်ပနိုင်ငံကသတင်းတပ်ပုံအမားတွေကိုဖြန့်ဝေခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါအောင်ဆန်းစုကြည်ကထောက်ပြပြောဆိုခဲ့ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးကြီးညာချက်မှာဖော်ပြထားပါတယ်။သတင်းအမားတွေအတုအယောင်တွေကြောင့်အကြမ်းဖက်သမားတွေအကျိုးအတွက်အထောက်ကူဖြစ်စေနိုင်ကြောင်းလဲတူရကီသမ္မတကိုပြောဆိုခဲ့ပါတယ်။တူရကီသမ္မတကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအတိုင်ဝိုင်းအကြားစိုးရင်ပူပန်မှုတွေထွက်ပေါ်နေကြောင်းနဲ့ဒေါအောင်ဆန်းစုကြည်အနေနဲ့လူအခွင့်အရေးအတွက်နှစ်ပေါင်းများစွာဦးဆောင်ကြိုးပမ်းခဲ့သူတူအဖြစ်အမျှော်မြင်ကြီးကြီးနဲ့ချင်းကပ်ဖြစ်ရှင်းလိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုခဲ့တယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအတန်းဝိုင်းမှာတုံ့ပြန်မှုတွေထွက်ပေါ်နေတာမှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတန်ရုံအပြင်မှာလည်းလူပေါင်းထောင်နဲ့ချီပြီးမနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုရဲ့အထင်ကရနိုင်ငံရေးသမားကြီးတွေဖြစ်ကြတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝတ်ရိုက်စ်တို့ကသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းကြောင်းမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစီအစီအစီစာရေးသားခဲ့ကြပါတယ်။ရခိုင်မြောက်ပိုင်းပြည်ထောင်စုမှာကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးလူ့အခွင့်အရေးအတွက်တာဝန်ရှိသူတွေကိုတာဝန်ရှိမှုတွေကိုအတိအကျလှုပ်ဆောင်ကြောင်းပြသဖို့သူခေါ်ရိုဟင်ဂျာတွေပါဝင်လူနည်းစုလူမှုအဆိုင်ဝိုင်းတွေကိုအကာအကွယ်ပေးဖို့ဂျွန်မက်ကင်းကတိုက်တွန်းထားပြီးမြန်မာအစိုးရရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုကိုသူ့အနေနဲ့ဆက်လက်ကူညီသွားမယ်လို့လည်းပြောကြားထားပါတယ်။ Advice ကလည်းဒေါအောင်ဆန်းစုကြည်ရဲ့အစိုးရနဲ့စစ်တပ်ဟာမြန်မာနိုင်ငံသားအလုံးကိုဘာသာလူမျိုးမရွေးအကာအကွယ်ပေးဖို့နဲ့သူခေါ်ရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုကိုအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။အလားတူသောပဲရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုသူတို့အစိုးရအနေနဲ့အနိကဆောင်ကြည့်နေတယ်လို့အင်ပီရောပြောခွင့်ရဆာရာဆန်ဒါစ်ကအင်္ဂါနေ့ပြုလုပ်ခဲ့တဲ့သမ္မတအင်ပီရောသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုစက်တင်ဘာလ5ရက်ကနေ9ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမနေ့ဗုဒ္ဓဟူးနေ့ကရန်ကုန်မြို့သုဝနအားကစားကွင်းအတွင်းအိန္ဒိယနယ်ပေါ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲတစ်ခုကျင်းပခဲ့ပါတယ်။သူအနေနဲ့တမိုင်းအစဉ်လာကြီးမာပြီးဘာသာရေးအရအရေးပါလာတဲ့ရန်ကုန်မြို့ကိုလက်ပတ်ခွင့်ရတဲ့အတွက်အထူးဝမ်းသာမိကြောင်းတွေ့ဆုံမှုအတွင်ပြောကြားလိုက်ပြီးအိန္ဒိယမြန်မာဆက်ဆံရေးဟာသူ့အဆိုအရ 5Bs လို့ခေါ်တဲ့ B5 ခုနဲ့စတဲ့စကလုံး5ခုအပေါ်အခြေခံထားကြောင်းဒါပေမဲ့လည်းအဲ့ဒီ B5 ခုထဲမှာအရေးပါတဲ့ B တစ်ခုလစ်လပ်နေကြောင်းတက်ရောက်လာတဲ့လူအုပ်ကြီးကိုဝန်ကြီးချုပ်မော်ဒီကပြောကြားခဲ့ပါတယ်။သူပြောတဲ့ B5B ဆိုတာကတော့ဗုဒ္ဓဇင်ဗုဒ္ဓဘာသာbusiness စီးပွားရေးဘောလီဝုဒ်လို့ခေါ်တဲ့အိန္ဒိယရုပ်ရှင်ကားတွေဘာရတ်နာတ္ယမ်လို့ခေါ်တဲ့အိန္ဒိယဂန္ဓဝင်အကနဲ့ဘာမာတစ်မြန်မာနိုင်ငံကကျွန်းတစ်တို့ဖြစ်တယ်လို့ဆိုပါတယ်ဝန်ကြီးချုပ်မိုဒီပြောတဲ့လစ်လပ်နေတဲ့ဘီတစ်ခုကတော့ဘာရုစ်လို့ခေါ်တဲ့ယုံကြည်မှုဖြစ်တယ်လို့ပြောပါတယ်ဒါပြင်အင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့အတူတကွာကြိုးပမ်းခဲ့ကြတဲ့တမိုင်းဆင်လာကြီးမားခဲ့ပုံကိုလည်းတက်ရောက်လာကြတဲ့ပြည်သက်ကြီးကိုပြောကြားခဲ့ပါတယ်သူအနေနဲ့အိန္ဒိယနယ်ပယ်တွေကိုရန်ကုန်မြို့မှာအခုလိုဒုစုဒဝေးတွေတွေ့ဆုံခွင့်ရတာဟာအိန္ဒိယနိုင်ငံငယ်လေးကိုရောက်နေတယ်လို့ခန်းစားရကြောင်းလဲမြန်မာနိုင်ငံအတွင်းကအိန္ဒိယနယ်ပယ်တွေများပြားတဲ့အခြေအနေကိုတင်စားပြောကြားခဲ့ပါတယ်ပူထုနေအစောပိုင်းတုန်းကတော့ဝန်ကြီးချုပ်မိုဒီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးပူတွဲသတင်းစာရှင်းလင်းပွဲကျင်းပလာမှာမြန်မာပြည်အတွင်းမှာအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင် လှုပ်ဆောင်သွားမှာဖြစ်ပြီးအကြမ်းဖက်တွေရဲ့ချင်းချောက်မှုနဲ့ကြုံတွေ့နေရချိန်မှာအိန္ဒိယအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်အထူးကျေးဇူးတင်ကြောင်းဒေါက်တာဆန်းစုကြည်ကပူတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ထင်ရှားတဲ့အိန္ဒိယသတင်းစာဆီမှာသူသက်ဖြတ်ခံရတဲ့ကိစ္စကိုရှုတ်ထားတဲ့အနေနဲ့သတင်းသမားတွေအရဖက်လှုပ်ရှားတက်ကြွသူတွေဥဆောင်ပြီးအိန္ဒိယနိုင်ငံမျိုးကြီးအများအပြားမှာဗုဒ္ဓနေရဆန္ဒပြခဲ့ကြပါတယ်။အသက်ခံရသူအသက်55နှစ်အရွယ်ဂေါရီလန်ကက်ရှာဟိန္ဒူအမျိုးသားအခြေပြုနိုင်ငံရေးအပေါ်ပွင့်ဝင်လင်းလင်းဝေဖန်သူတူဖြစ်ပြီးအင်္ဂါနေ့ညတုန်းကဘင်္ဂလားရုမြို့သူမနေအိမ်ရှိမှာမော်တော်ဆိုင်ကယ်စီးလာသူကလှုပ်ကြံသက်ဖြတ်သွားတာဖြစ်ပါတယ်။သူအသက်ခံရတာသဘောရကွဲလွဲမှုတွေကိုနှုတ်ပိတ်ဖို့အထုထဖြစ်တဲ့ဆိုပြီးမီဒီယာလောကကတုန်ပြန်ချောက်ချက်တော့ကြီးခဲ့ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ကျွန်တော်ဗီဒီယိုနဲ့ခင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်းလိုင်းနဲ့ဦးကျော်စန္ဒာတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ရခိုင်အရေးကိစ္စကိုကြည့်ရအောင်ပါအမေရိကန်သမ္မတအင်ဗျူရောအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုအနီးကစောင့်ကြည့်နေတယ်လို့အင်္ဂါနေ့အင်ဗျူရောသတင်းစာရှင်းလင်းပွဲအတွင်းသမ္မတရဲ့ပြောခွင့်ရကပြောဆိုသွားပါတယ်အမေရိကန်ကွန်ဂရက်လွှတ်တော်ကထင်ရှားတဲ့လွှတ်တော်အမတ်နှစ်ဦးကလည်းစက်တင်ဘာ6ရက်နေ့တရက်ထဲမှာပဲဒေါက်ဆန်းစုကြည်စီကိုရခိုင်အရေးနဲ့ပတ်သက်လို့တရားစာရီရေးသားပေးပို့ခဲ့ပါတယ်ဒါအပြင်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အမေရိကန်အနေနဲ့ဘယ်လိုချင်းကပ်လှုပ်ဆောင်သင့်တယ်ဆိုတဲ့အပေါ်တမ်မာကြီးဟောင်းရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကုကြကြော်သိန်းကစူးစီးတင်ပြပါလိမ့်မယ်
။အင်္ဂါနေ့ကလုတ်တဲ့အမေရိကန်သမ္မတအင်ဖြူတော်ပုံမှန်သတင်းစာရှင်းလင်းပွဲတွင်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကိုအစီရင်ခံတင်ပြထားပါသလားဆိုတာနဲ့မကြာခင်ကျင်းပတော့မယ့်ကုလသမဂ္ဂထူးထူးညီလာခံမှာဒီအခြေအနေနဲ့ပတ်သက်ပြီးခေါင်းဆောင်တဦးဦးနဲ့ဆွေးနွေးပြောဆိုဖို့ရှိပါသလားဆိုတဲ့မေးခွန်းပေါ်ပြောခွင့်ရဆာရာဆန်ဒါစ်ကပြန်ဖြေသွားတာပါ။
I know this is something that we're monitoring closely but I'm not aware of any specific conversation.
ဒါဟာကျမတို့အနီးကစောင့်ကြည့်နေတဲ့အခြေအနေတခုဆိုတာကျမသိပါရယ်။ဒါပေမဲ့လက်ရှိအချိန်မှာတော့ဆွေးနွေးပြောဆိုဖို့စီစဉ်ထားတာမျိုးရှိတယ်လို့ကျမသိမှတ်ထားပါဘူး။ဒါပေမဲ့ပုံမှန်လုပ်နေတယ်လို့ပါပဲ။အဲ့ဒီလိုတွေးဆတာမျိုးရှိလိုက်ရင်တော့သတင်းထုတ်ပြန်ပေးမှာပါ
။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေကအားလုံးအတွက်တကယ်ကိုစိုးရိမ်ဝေရဖြစ်နေတာကြောင့်ပိုပြီးတော့အလင်းမြန်လှုပ်ဆောင်ဖို့လိုနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းဒဲရစ်မစ်ချယ်က VOA ကိုပြောပါတယ်ပထမဆုံးအနေနဲ့လိုရမှာကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေအဖြစ်နဲ့ရောက်နေသူတွေကိုကူညီဆောင်ရှောက်ဖို့ဖြစ်တယ်လို့တမ်မတ်ကြီးမစ်ချယ်ကပြောပါတယ
် They're in a desperate situation. Bangladesh is not a rich country. They need support, they need food, they need shelter, they need all these
သူတို့ဟာတကယ်ကိုဆိုးရွားတဲ့အခြေအနေမှာရောက်နေပါတယ်ဘင်္ဂလားဒေ့ရှ်ဟာချမ်းသာတဲ့နိုင်ငံတစ်ခုမဟုတ်ပါဘူးစနရိတ်ခံတဲ့အမိုးအကာတွေအပါအဝင်ဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေအားလုံးသူတို့လိုအပ်နေပါတယ်။ဒါအပြင်သူတို့ရဲ့မူလကြေးရွာတွေစီကိုအချိန်နဲ့တပြေးညီပြန်သွားနိုင်ရေးအတွက်လည်းကျွန်တော်တို့အားပေးသင့်ပါတယ်။ဆိုတော့လူတွေကိုအကူအညီပေးဖို့ကနံပါတ်1အချက်ပါ
။ဒုတိယအနေနဲ့ကိစ္စရပ်နှစ်ခုနဲ့ပတ်သက်ပြီးအထူးပွန့်ပွန့်လင်းလင်းပြောဆိုဖို့လိုတဲ့ကြောင်းတစ်ခုကရခိုင်မြောက်ပိုင်းမှာနေထိုင်တဲ့အခုအခါဒုက္ခသည်တွေဖြစ်နေကြတဲ့သူ့အခေါ်အားဖြင့်ရိုဟင်ဂျာတွေအပါအဝင်အဲ့ဒီဒေသမှာနေထိုင်သူအားလုံးကိုအစိုးရအနေနဲ့အကာအကွယ်ပေးဖို့ဖြစ်ပြီးနောက်တစ်ခုကတော့ ARS အဖွဲ့နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းလူသိရှင်ကြားပြောဆိုဖို့ဖြစ်တယ်လို့ Mr. Mitchell ကအကြံပေးပါတယ
်။ So if there is abuses we need to certainly speak out on that and bear witness to the tragedy that we're seeing in real time.
မတော်မတရားလုပ်တာတွေရှိတယ်ဆိုရင်အဲ့ဒါကိုတရားပေါက်လူသိရှင်ကြားပြောဆိုရမှာဖြစ်တယ်လို့ကျွန်တော်တို့အချိန်နဲ့တပြေးညီတွေ့နေရတဲ့ဘေးဒုက္ခတွေဖြစ်နေတယ်ဆိုတာကိုလက်တွေ့ပြရပါမယ်။ဒီချိန်ထဲမှာပဲARS နဲ့ပတ်သက်ပြီးလူသိရှင်ကြားပြောရပါမယ်။ဘာကြောင့်လဲဆိုတော့ဘာဖြစ်ခဲ့တယ်ဆိုတာနဲ့ဖြစ်ခဲ့တဲ့အချိန်ကိုကြည့်မယ်ဆိုရင်သူတို့ဟာရိုဟင်ဂျာတွေရဲ့အကျိုးစီးပွားကိုတကယ်ပဲစဉ်းစားဖို့တောင်မရပါဘူး။ဒီပေါ်တုံ့ပြန်ချက်ကလက်ရှိဖြစ်ထားတဲ့ပုံအတိုင်းရှိမယ်ဆိုတာသူတို့သိထားပြီးသားဖြစ်ပါမယ်။ဒါဟာရိုဟင်ဂျာအသံပိုင်းကဘယ်သူကမှအထောက်ကူမဖြစ်ပါဘူး။အကြမ်းဖက်တိုက်ခိုက်တာကနေဘာအဖြေမှမရပါဘူး။မြန်မာနိုင်ငံဘက်ကပဲဖြစ်ဖြစ်ရိုဟင်ဂျာဘက်ကပဲဖြစ်ဖြစ်အကြမ်းဖက်လုပ်ရနေတော့ဒါအတွက်အဖြေကိုရမှာမဟုတ်ပါဘူး
။ဒါ့အပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအချိန်နဲ့တပြေးညီအကောင့်ထဲပို့ရေးအထူးအလေးထားဖို့လဲမစ္စတာမစ်ချယ်ကထောက်ပြပါတယ
် It's now been lost in the shuffle to a degree the Dossu I think did mention it just in the past day that they remain committed
ခုကတော့ဒီကိစ္စကအတိုင်းအတာတစ်ခုထိအာယုံဆိုင်မခံရတဲ့အခြေအနေမှာရှိနေပါတယ်ဒီအပေါ်မှာတန်ိဋ္ဌာန်အခိုင်အမာရှိတယ်ဆိုတာမကြသေးခင်ကပဲဒေါက်ဆန်းစုကြည်ကပြောခဲ့ပါသေးတယ်အဲ့ဒီအကြံပေးချက်တွေကိုအချိန်နဲ့တပြေးညီ ဂယူဒီဇိုင်းနဲ့ဘလို့အကောင့်ထဲပေါ်တဲ့နဲ့ဆိုတာကိုအစိုးရနဲ့အသေးချာပြောဆိုဆွေးနွေးတဲ့လို့ကျွန်တော်ထင်ပါတယ်။ဒါဆိုရင်အပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းနဲ့အရှင်းအဟုန်ကိုရလာမှဖြစ်ပြီးဘသူမှအကြမ်းဖက်နီလန်တုံဖြည့်ရှင်းဖို့အခွင့်အရေးရတော့မှာမဟုတ်ပါဘူး
။ဒီတော့တင်ပါပဲအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအထက်လွတ်တော်အမတ်အက်ဒရိုက်စ်ကစက်တင်ဘာလ6ရက်နေ့စွဲနဲ့ဒေါအောင်ဆန်းစုကြည်ထံကိုစာတစ်စောင်ရေးသားပေးပို့ခဲ့ပါတယ်။သူခေါ်အားဖြင့်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်ဆိုင်းဖို့ရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိခွင့်ပြုဖို့နဲ့သတင်းတော့တွေကိုတွားခွင့်ပြုဖို့မြန်မာအစိုးရကိုတိုက်တွန်းပါကြောင်းအောက်လွတ်တော်အမတ်အက်ဒရိုက်စ်ရဲ့စာထဲမှာဖော်ပြထားပါတယ်။အထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌထင်ရှားတဲ့အထက်လွတ်တော်အမတ်ဂျွန်မက်ဂိန်းကလည်းစက်တင်ဘာလ6ရက်နေ့စွဲနဲ့ပဲဒေါအောင်ဆန်းစုကြည်ထံကိုစာတစ်စောင်ရေးသားပေးပို့ခဲ့ပါသေးတယ်။ရခိုင်ပြည်နယ်ကသူ့အခေါ်အတိုင်းဆိုရင်ရိုဟင်ဂျာလူထုအပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေကြောင့်မိမိရဲ့ပိုကြီးမားလာတဲ့စိုးရိမ်ချက်ကိုဖော်ပြဖို့နှစ်ပေါင်းများစွာကြာပြီဖြစ်တဲ့မိတ်ဆွေတို့အနေနဲ့ဒီစာကိုရေးပါတယ်လို့မစ္စတာမက်ဂိန်းကသူ့စာထဲမှာပြောထားပါတယ်။ဒါ့အပြင်နော်ဝေးနိုင်ငံသားရေးဝန်ကြီးကလည်းရခိုင်ပြည်နယ်ကလူသားစာနာမှုဆိုင်ရာအခြေအနေပေါ်အထူးပဲစိုးရိမ်နေကြောင်းအကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့အတွက်အထူးသဖြင့်အာဏာပိုင်တွေမှတာဝန်ရှိတဲ့ကြောင်းမကြသေးခင်ရက်ပိုင်းထုတ်ပြန်ချက်တခုမှဖော်ပြထားပါရခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရခိုင်ပြည်နယ်ကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့တူရကီသမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးမကြခင်စာနာရိတ်ခါဆေးဝါးအထယ်ရီစတဲ့တန်ချိန်1000ရှိတဲ့အကူအညီပေးသွားမှာဖြစ်ကြောင်းဗိုဒူးနေကသူပြောကြားလိုက်ပါတယ်တူရကီနိုင်ငံရဲ့ဝန်ကြီးဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးသွားမယ့်အကြောင်းကိုစော်ဝင်းလန်ကတင်ပြထားပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကပြန်လည်ဖြစ်ပေါ်ခဲ့တဲ့ပြည်ပကားတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးကင်တွယ်ဖြည့်ရှင်းတဲ့ကိစ္စနဲ့ပတ်သက်လို့တူရကီကမြန်မာအစိုးရကိုဝေဖန်ပြောဆိုမှုတွေမကြာခဏပြုလုပ်လာနေသလိုဒီကိစ္စမှာလည်းထဲထဲဝင်ဝင်ပါဝင်ပတ်သက်လာနေတာဖြစ်ပါတယ်။ရိုဟင်ဂျာတွေအရေးစစ်တပ်ကစစ်ဆင်ရေးပြုလုပ်နေတဲ့လောက်ရအပေါ်သမရရီဆက်တယက်အာဒဝန်ကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပါတယ်
။ Orada bir soykırım var. Buna karşı sessiz duruyorlar. Kardeşlerim, sadece Arakan Müslümanları değil
အဲ့ဒီဒါမှလူမျိုးတုံးဆက်ဖြတ်မှုတွေဖြစ်နေပါတယ်အဲ့ဒါလိုလူမျိုးတုံးဆက်ဖြတ်နေတဲ့ကိစ္စကိုဒီမိုကရေစီဆိုတဲ့အရေးချုပ်ပြီးမျက်စိမှိတ်နေရသူတွေဟာဒီဆက်ဖြတ်မှုမှာပူပေါင်းဆောင်ရွက်နေရသူတွေဖြစ်ပါတယ
်တူရကီအစိုးရအနေနဲ့လက်ရှိမှာရိုဟင်ဂျာဒုက္ခသည်တွေအတွက်တန်းချိန်တထောင်ရှိတဲ့အကူအညီတွေကိုပို့ပေးခဲ့ပြီးဖြစ်ပါတယ်အခုဒုတိယအတုပ်အနေနဲ့နောက်ထပ်စာနာရိတ်ခါဆေးဝါးနဲ့အဝတ်အထည်အကူအညီတန်းချိန်1000ကိုတူရကီအကူအညီပေးရေးအေဂျင်စီဖြစ်တဲ့တီကာအဖွဲ့ကပို့ပေးဖို့စီစဉ်နေကြောင်းအန်ကာရာမြို့မှာကျင်းပတဲ့လက်ရှိအာနာယ AK ပါတီ CEO ဘွဲတခုမှာသမရရီဆက်တိုင်ယက်အာဒဝန်ကဗုဒ္ဓဦးနေကပြောကြားလိုက်ပါတယ
် Bölgede Birleşmiş Milletler dahil neredeyse hiçbir uluslararası kuruluşun ve yardım örgütünün faaliyet göstermesine izin verilmemesi
ဒီတော့ဖြစ်နေတန်ဂျင်းတဖန်စီရဲ့အကူအညီကိုပို့ပေးမှာဖြစ်ပါတယ်အဲ့ဒီထဲမှာစာနာရေးခါတွေစေဝါတွေအဝတ်အထည်တွေပါပါတယ်မကြခင်မှာကုလသမဂ္ဂအထွေထွေညီလာခံကျင်းပဖို့ဆင်နေပါရယ်ညီလာခံကဒီလ19ရက်နေ့မှာစတင်မှာဖြစ်ပေမဲ့ကျွန်တော်တို့ကတော့အဲ့ဒီကို19ရက်နေ့မှာသွားမယ်ထွေထွေညီလာခံဟာအခုလိုအရေးပါတဲ့ကိစ္စကိုဆွေးနွေးဖို့အတွက်အဆင့်တော်ဆုံးနေရာဖြစ်ပါတယ်ကျွန်တော်အဲ့ဒီမှာမိန့်ခွန်းပြောပါမယ
်တမရအာဒဝါနဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဟာရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ကြတာဖြစ်ပါတယ်တမရအာဒဝန်ဟာမနစ်ကတူရကီနိုင်ငံမှာဖြစ်သွားခဲ့တဲ့အာနာသိမ့်ရန်ကြံစည်မှုကိစ္စကိုအကြမ်းဖက်ကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုခံနေရတာဖြစ်ပါတယ်။တမရအာဒဝန်ဟာရိုဟင်ဂျာအရေးအတွက်တခြားမွတ်စလင်ခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးနေပြီးဒီကိစ္စကိုအခုလနောက်ပိုင်းမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတူရကီနိုင်ငံသားဝန်ကြီးမက်ဗလူကာဘူဆိုဂလူကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးဖို့အတွက်ဗုဒ္ဓနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းအဇာဘိုင်ဂျန်နိုင်ငံဘာခူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗုဒ္ဓနေ့ကပြောပါတယ
်။ Toy Sabur'da bir insanlık dramı var. Ve bu tüm dünyanın gözünün önünde oluyor. Burada ben de zaten Bangladeş'e geçeceğiz inşallah.
ဘင်္ဂလားဒေ့ရှ်နဲ့ဇာမာလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ကိစ္စကိုကမ္ဘာပြည်သူတွေရှေ့မှာစိတ်မချမ်းမြေ့စွာတွေ့မြင်နေရပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုကျွန်တော်တို့ဒီကနေသွားပါမယ်။ရခိုင်ပြည်နယ်မှာအရင်ကလည်းပြဿနာတွေဖြစ်ခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာအရင်ကဖြစ်ခဲ့တဲ့ပြည်ပခါကြောင့်ရောအခုနောက်ဆုံးဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်မှာဘ င်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ကျွန်တော်တို့ရဲ့ရိုဟင်ဂျာညီအကိုတော်တွေကိုကျွန်တော်တို့တွေ့တွေ့ပါမယ်
။တူရကီကအကူအညီတွေရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နဲ့ဘူတီတောင်မြို့နယ်တွေကိုပို့ပေးမှာဖြစ်ပေမဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေရှိတဲ့အတွက်ရဟရင်နဲ့ချပေးမှာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြဿနာတွေအတွက်အမြဲတမ်းဖြေရှင်းချက်တရရှာဖွေလှုပ်ဆောင်ရမှာဖြစ်ကြောင်းလဲနိုင်ငံရေးဝန်ကြီးကာဘူဆိုဂလူကပြောပါတယ
်။ Arakan problemine kalıcı bir çözüm bulmamız lazım.daha geçmişte de buna benzer zulümler oldu olaylar
oldu. Kabine dünga pyatana ri twe amyeran phie shin nyet ya lou saung bu lo wet ni ba de. Ayin ga le pyatana ri phit kae bu ra chaung lu amya pya te song ga ya bi. O yin sun khwa twet pi ya tu ri le amyaw mya shi kae ba de. Sait tu sia de khu ga tharu ni than ya de chee ni ba. Lun ga de ne ne Ramadan kala rung ga chanar lo yakhan pi ne ku twa kae ba de. A ri ma tharu ni ya de chee ni ha la ha bi ne ga shwun ri de ma tae thu ni ya de chee ni ba.ဒီကနေ့ခေတ်ကာလကြီးမှာအဲ့ဒီလိုလူတွေနေထိုင်နေကြရတဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာကိစ္စမဟုတ်ပါဘူး
။တမရကရောအမီနေအာဒဝန်ဟာလည်းတားဖြစ်သူနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့အရိုညာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတူရကီအစိုးရကပေးတဲ့အကူအညီတွေဖြန့်ချိတဲ့လုပ်ငန်းတွေကိုကြီးကြပ်သွားမှာဖြစ်ကြောင်းတူရကီအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုယ်စုံဝင်းလံပြောပြခဲ့တာပါရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ဖြစ်လာပြီးနိုင်ငံတကာဝေဖန်မှုတွေပြင်းထန်လာနေချိန်မှာကမ္ဘာ့အင်အားကြီးအမေရိကန်နိုင်ငံရဲ့နိုင်ငံရေးမူဝါဒအပေါ်စိတ်ဝင်စားမှုတွေတိုးလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်အတံမှုဟောင်း Priscilla Club ကတော့ဒီအကြမ်းဖက်မှုအပေါ်အမေရိကန်မူဝါဒကဘယ်မျှတအောင်ထိမ့်ပြီးချမှတ်နေတာဖြစ်တယ်လို့ပြောပါတယ်ကိုဝင်းမင်းကဆက်သွယ်မိမြန်ထားတာ
ပါဟုတ်ကဲ့ပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကြောင့်လူတွေသိမ်းတဲ့ချီထွက်ပြေးနေရတယ်လို့ကုလသမဂ္ဂကထုတ်ပြောလာချိန်မှာအမေရိကန်နိုင်ငံရဲ့မူဝါဒကတော့အရင်တိုင်းဗက်မြအောင်ထိနှိမ့်ထိနှိမ့်လှုပ်သွားမဲ့သဘောရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်း Priscilla Club ကထုတ်ပြောလိုက်ပါတယ
် US policy recognizes that
လက်ရှိဖြစ်လာတဲ့ပြည်ပခါကိုအိုက်စစ်လိုအကြမ်းဖက်နှိပ်ပရိယေတွေတုံးထားတဲ့ဆွေရအုပ်စုတစ်ခုကစလုပ်လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ policy မှာလက်ခံထားပါတယ်။ဒါပေမဲ့ဗက်မြအောင်လဲကြီးညာချက်တွေထုတ်ရမှာသူတို့အမြင်တွေပြောတဲ့နေရာမှာအတတ်နိုင်ဆုံးကြိုးစားပါတယ်။အဲဒီတော့ရခိုင်မှာအစိုးရလုံခြုံရေးတပ်တွေအပေါ်ရရဆက်ဆက်တိုက်ခိုက်တပ်ဖြတ်မှုတွေကိုရှုံချတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းဒီတိုက်ခိုက်လာမှုတွေကိုနှိမ်နင်းရမှာတရားဥပဒေစိုးမိုးရေးအခြေခံလူ့အခွင့်အရေးနဲ့လွတ်လပ်မှုနောက်ထင်သာမြင်သာရှိမှုစံတွေလိုက်နာပြီးတော့လုံခြုံဖို့တောင်းဆိုထားပါတယ်
။အဲဒီတော့လက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုတွေမှာနိုင်ငံခြားမူဝါဒချမှတ်ရေးလှုပ်ဆောင်ရမှာဘလို့စိန်ခေါ်ချက်တွေရှိနေပါလဲလို့မေးရမှာအမေရိကန်သံမှုဟောင်း Priscilla Club ကဆက်ပြီ
း It's a very difficult situation for any government.
ဘယ်ဆိုရအတွက်မဆိုအခြေအနေကတုံ့ပြန်ထင်မြင်ချက်ပေးဖို့အရန်ကိုခတ်ပါတယ်။ဘာလို့လဲဆိုတော့ဖြစ်နေတာတွေကရှုပ်ထွေးနေပါတယ်။သတင်းတွေကဟိုကနည်းနည်းထွက်လိုက်ဒီကနည်းနည်းထွက်လိုက်ဖြစ်နေတာပါ။အရန်ကိုပြောရခတ်ပါတယ်။သတင်းမတွေကလည်းနိုင်ငံတကာမှာအများကြီးပြန့်နှံ့နေတယ်လေ
။ဒါပေမဲ့အခုလိုအချိန်မှာအမေရိကန်လွှတ်တော်မှဂျွန်မက်ကင်းပါဝင်ဩဇာရှိတဲ့နိုင်ငံသမားတချို့ကဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ဖိအားပေးနေတဲ့အပေါ်ဘလို့မြင်ပါလဲလို့မေးရမှာတော့တမ်မူအောင် Priscilla Club က
They are not speaking of US policy.
သူတို့ကအမေရိကန်မူဝါဒတွေကိုပြောနေတာမဟုတ်ပါဘူး။သူတို့ရဲ့ထင်မြင်ချက်တွေကိုသာထုတ်ပြောနေတာပါ။အမေရိကန်ရဲ့မူဝါဒကနိုင်ငံခြားရေးဝန်ကြီးဌာနနဲ့အင်ဘီရောကချမှတ်တာပါ။ဒါပေမဲ့သူတို့ပြောတာလွတ်တော်အပေါ်မှာတော့တက်ရောက်နေပါတယ်
။အဲဒီတော့ဒီလက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုအပေါ်အမေရိကန်နိုင်ငံရဲ့မူဝါဒကဘလို့ဖြစ်တင်ပါသလဲလို့မေးရမှာ Priscilla Club က
Well my feeling is that we have to be very moderate.
ကျမခန်းစားမိတာကတော့ကျမတို့ပြောဆိုရမှာအစွန်းမရောက်ပဲတကယ်ကိုမြတ်မြတ်တတဖြစ်ဖို့လိုပါတယ်။ဘာလို့လဲဆိုတော့ပြင်းပြင်းထန်ထန်လူကြားကားအောင်ပြောလိုက်မရင်လက်ရှိတင်းမာမှုတွေကိုမိလောင်ရလေးပင့်တာမျိုးမလိုလားအပ်တဲ့အကျိုးဆက်တွေဖြစ်လာမှာစိုးရင်ရလို့ပါ
။ဒါအပြင် Priscilla Club ကဆက်ပြီးအာဆီယံဆိုရတွေအနေနဲ့လည်းအမေရိကန်နိုင်ငံခြားရေးမူဝါဒလိုပဲဒီကိစ္စအပေါ်မှာဝေဖန်တာရှိတယ်လို့ပူးပေါင်းဆောင်ရွက်ကူညီမှုတွေလည်းရှိနေတယ်။ဘာလို့လဲဆိုတော့ဒီမြမပြည်ရခိုင်ပြည်နယ်မှာဖြစ်တဲ့အကြမ်းဖက်မှုကအရှိတောင်အရှဒေသအတွင်းကိုပါထိခိုက်လာနိုင်လို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ခဲ့ရတာပါကြာသပတေးနေ့မနေ့ကင်း VOA အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပဲဖြစ်ပါတယ် ARS အစွန်းရောက်အကြမ်းဖက်အုပ်စုဟာရခိုင်ပြည်နယ်ထဲမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ကြိုးပမ်းခဲ့တယ်လို့မြမအမျိုးသားလူညုံရေးအကြံပေးဖို့ကပြောဆိုလိုက်ပြီးကမ္ဘာမီဒီယာတွေကရခိုင်ကိစ္စရေးသားမှုတွေဟာတည်င်းမှအများစုဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ပြက်မိကြောင်းလည်းသူကပြောပါတယ်ဒီပြဿနာတွေကိုကြော်လွှားဖို့ဆိုရင်တည်င်းမှန်တွေကိုကဘာကပိုသိလောက်အောင်လုပ်ဖို့လိုတယ်လို့သမိုင်းပညာရှင်တူကထောက်ပြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါ ရခိုင်မြောက်ပိုင်းမေယူဒေသလို့ခေါ်တဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ချက်နဲ့ ARSA အစွန်းရောက်အကြမ်းဖက်အုပ်စုကကြိုးပမ်းခဲ့တယ်လို့အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကစတေမာ6ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် Current round of attack clearly indicates the intention of the extremist terrorist group to separate the territory of Rakhine
ဘူတခေါတိုက်ခိုက်မှုကိုကြည့်ရင်အစွန်းရောက်အကြမ်းဖက်အုပ်စုကရခိုင်ဒေသကိုမြန်မာနိုင်ငံကနေခွဲထွက်ပြီးမူစလင်တီးခြားနယ်မြေတစ်ခုထူထောင်ဖို့ရွယ်ချက်ရှိရှိကြိုးပမ်းလာတယ်ဆိုတာထင်ရှားပါတယ
်နိုင်ငံကပြည်ပကစောင့်ကြည့်ရေး ICG အဖွဲ့ရဲ့စစ်တမ်းအရ ARSA အုပ်စုကို2013ခုနှစ်ကတည်းကစတင်ဖွဲ့စည်းလေ့ကျင့်ခဲ့တာဖြစ်ပြီးဒီအဖွဲ့ကိုပါကစ္စတန်မှာမွေးပြီးဆော်ဒီအာရေဗျာနိုင်ငံမှာကြီးပြင်းတဲ့အာဒူလာအဘူအမာဂျူနီနီဆိုသူကဦးဆောင်ခဲ့တာပါအစောပိုင်းမှာဟာဝိုင်းဆိုတဲ့အမည်ကိုသုံးခဲ့ပြီးနောက်ပိုင်း ARSA အဖွဲ့အဖြစ်ရက်တီက2016အောက်တိုဘာလမှာမောင်နှုတ်ဒေတာတဝိုက်နေကြားသောရဲစခန်းတွေကိုတိုက်ခတ်ခဲ့ကာအခုတစ်ကောက်2019အောက်တိုဘာလကုန်ပိုင်းမှာတိုက်ခတ်ခဲ့တာပါရခိုင်မြောက်ပိုင်းမြို့ဒေတာမှာအစ္စလမ်ဘာသာရေးတည်ထောင်နယ်မြေတစ်ခုထူထောင်မှုကိုဒုတိယကမ္ဘာစစ်ကာလကတည်းကကြိုးပမ်းခဲ့တဲ့သမိုင်းရှိခဲ့ကြောင်းဗီဒီနိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်းကပြောပါတယ
်သူကသမိုင်းအစီရင်လာရတော့ဗမာပြည်မှာဒီဂျပန်ခေတ်တည်းကအဲ့ဒီနေရာမှာမူဆင်းဒေတာသူတည်ထောင်မှုကြံစည်ခဲ့ဘူးတာပဲဒီအိန္ဒိယလွတ်လပ်ရေးလှုပ်ရှားမှုမှာဒီဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲရှိသေးတယ်အဲ့တော့ဒီပါကစ္စတန်မှာသူကခွဲထွက်ဖို့ရခိုင်ဘက်ကမူဆလင်ကသူ့နိုင်ငံမူဆလင်နိုင်ငံတည်ထောင်မှုကြိုးစားတော့ပါကစ္စတန်ကလက်မခံဘူးဒါနဲ့သူအဲ့ဒီကိစ္စပြတ်သွားတာဒါမအောင်မြင်ဘူးအဲ့ဒီတုန်းကတော့ဒီရိုဟင်ဂျာတွေဘာဒီနာမည်မသုံးသေးပါဘူးသူမူဂျာဟစ်တင်မူဂျာဟစ်တပုံထပြီးတော့နောက်ပျောက်သွားတယ်ဒါပဲ
ကမ္ဘာအခင်းချင်းမှာ IS Islamic အစွန်းရောက်တွေအရှေ့အလယ်ပိုင်းမှာအခြေကိုယူဖို့ခက်လာတာကြောင့်မြန်မာအပါဝင်အရှေ့တောင်အာရှဘက်ကိုခြေဦးလှည့်လာတယ်ဆိုတဲ့ယူဆချက်တွေလည်းရှိနေတာပါဒီဘက်မှာဒေါက်တာအောင်ခင်းရဲ့အမြင်ကတော့
ဒီမွတ်စလင်အစွန်းရောက်ဟိုဩဇာရှိဖို့ကိစ္စကတော့ဗမာပြည်ကတော့တိတ်လားလားမရှိပါဘူးသူတို့ဩဇာလွှမ်းမိုးနိုင်တဲ့နေရာချက်ဖင်ဖို့သူရွေးချက်ရှိပုံရပါတယ်ဒီရွေးချက်နဲ့ဒီဖိလစ်ပိန်းတို့ဘာလို့အင်ဒိုနီးရှားတို့ဘာလို့မှလုပ်တယ်ဒါပေမဲ့ဒီဥစ္စာအလားအလာသိမ့်မရှိပါဘူးသူကမွတ်စလင်နိုင်ငံနေဖြစ်တဲ့အင်ဒိုနီးရှားတို့မလေးရှားတို့မှတော့ဒါမျိုးလုပ်လို့မရဘူ
းရခိုင်ဒေသနဲ့ပတ်သက်လို့သတင်းမှားတွေနဲ့တကဘာလုံးမှာဝါဒဖြန့်လှုံ့ဆော်နေတာကိုတွေ့ရတဲ့အတွက်စိတ်ပြက်ဝမ်းနည်းမိကြောင်းပုံနှိပ်မီဒီယာတွေနဲ့အတန်လှွင့်မီဒီယာတွေကတဆင့်ရခိုင်အခြေအနေသတင်းမှားတွေကိုဖြန့်နေတယ်လို့လူမှုကွန်ရက်မီဒီယာတွေမှာပါသတင်းမှားတွေဖြန့်နေတာကြောင့်လူတွေကိုထင်အောင်ထင်မှားဖြစ်စေပြီးဒီလိုလှုပ်ရက်မျိုးကိုလုံးဝလက်မခံနိုင်ဘူးလို့အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကပြောခဲ့တာပါဒီလိုညဉ့်ညက်ထုတ်နေုံနဲ့ပြဿနာဖြေရှင်းရမရောက်ဘူးလို့ဒေါက်တာအောင်ခင်ကပြောဆိုလိုက်ပါတယ
်အစိုးရပြောတယ်ရခိုင်ပင်ငယ်လီဘက်ကနေပြီးတော့သူတို့ဝါဒပြန်တိုက်ပွဲဟာထိရောက်တယ်လို့ဖြစ်နေတယ်ဘာလို့သူတို့ကအင်္ဂလိပ်လူရေးတဲ့သားတဲ့လူတွေသူတို့ဘက်ကများတယ်ရိုဟင်ဂျာဘက်ကနေပြီးတော့အခုအာလူခွင့်ရေးတို့ဘာလို့ဒီအင်္ဂလိပ်စာနေစင်းတွေကပါလိုက်ရေးနေတော့အင်္ဂလန်မှာလည်းသူတို့ဘက်ကရေးကြတယ်အဲ့တော့သူတို့ကတော့ငိုပြနိုင်တဲ့လူတွေစင်းရဲကြောင်းပြနိုင်တဲ့လူတွေဆိုတော့ဒါသူဟုတ်ပြီဖြစ်စီမဟုတ်စီဖြစ်စီဝါဒပြတိုက်ပွဲကတော့ဒီအနောက်နိုင်တဲ့နိုင်ငံမှာတော်တော်စူးစရဝင်းနေတယ်ဝါဒပြတိုက်ပွဲကိုကုလသမဂ္ဂကလည်းလက်ခံတယ်နောက်ဆုံးပဲအသုံးနှုံးကစပြီးတော့ဗောဗျာစာနယ်ဇင်းတွေကလည်းလက်ခံတယ်ဒီဗမာဘက်ကတော့ဒါမျိုးမဟုတ်ဘဲနဲ့သူတို့လုတာကိုလိုက်ပြီးတော့ခြေပနိုင်တဲ့အစ်စ်မရှိတော့ဗမာဘက်ကလည်းဒါမျိုးရေးပြဖို့လိုတယ်သူတို့ရဲ့ဒီအဖြစ်မှကဘယ်လိုဆိုတာကိုသူတို့လိန်နဲ့ဘယ်လိုလိန်နေဆိုတာမျိုးအတိအကျဒီအင်္ဂလိပ်လိုရေးပြဖို့လိုတယ်ကမ္ဘာစာနယ်ဇင်းကိုထိသွားအောင်လို့အဲ့တော့အဲ့လိုမျိုးအင်္ဂလိပ်လိုမရေးဘဲနဲ့ဗမာပြည်မှာနေလျှောက်ပြီးတော့ဟိုအော်နေဒီဥစားဟိုလုံးကောင်းနဲ့လာတာသလိုဖြစ်နေမှာကမ္ဘာလက်ခံမှာမဟုတ
်ရခိုင်အရေးနဲ့ပတ်သက်လို့ဒါတွေကိုအကြမ်းဖက်မှုဥပဒေအရကာကွယ်သွားမယ်ကိုယ်နိုင်ငံပိုင်နဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမယ်ဒါပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ့်ဆောင်ရွက်သွားမယ်လို့ဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Time ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 93.3 ညလိုင်းနူမီတာ40 kHz 93.3 ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်အားကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဘသူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုတော့ဂျန်ရေကတိချံပေါ်ညမာရခိုင်ရှင်လူမျိုးစုရှစ်ခုနဲ့ပေါက်ဖွားလာ135မျိုး
ဘသူတွေမကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြည့်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ
်မြန်မာပြည်ရိုဟင်ဂျာပြည်ပခါရဲ့မေယာမသေးချာမှုဆိုတဲ့ခေါင်းစဉ်နဲ့ရိုဒီယန်အဘီဟူဆင်ရေးသားထားတဲ့ဆောင်းပါးကို dw.com မှာဖတ်ရပါတယ်အပေါ်ရန်အဖြစ်ရခိုင်ခြေနေဟာအဖြူမဲဆင်းရင်းပြတ်သားနေတယ်လို့ရှိနေပါတယ်။ကဘာပေါ်မှာနှစ်ကုပ်မှုအခံရဆုံးလို့ကြဲကြဲပြန့်ပြန့်ယူဆခြင်းခံရတဲ့လူနည်းစုမျိုးနွယ်စုတို့ခုရဲရဲဆက်ဆက်ဆက်ဖြတ်ခံနေရတယ်။သူတို့ဟာဗုဒ္ဓဘာသာမြန်မာလူမျိုးအများစုနဲ့စစ်တပ်ရဲ့ဖိနှိပ်မှုကိုခံနေရတယ်လို့ဆိုပါတယ်။ဘယ်မလိုက်သောအထောက်အထားအချက်လက်တွေမရှိတဲ့အတွက်ဒီအပေါ်ရန်သုံးသပ်မှုတွေဟာကဘာတဟွန်းမှာဝါရဖြန့်ချီရတဲ့အသုံးချခံနေရပါတယ်။လူမှုကွန်ရက်တွေမှာရိုဟင်ဂျာတွေရဲ့ကြောက်မဲ့ဖွယ်ဒုက္ခအဖုံဖုံကိုပြသနေကြပါတယ်။အစိမ်းမှမဟုတ်ပါဘူးကမ္ဘာတခြားနေရာကဖြစ်ရတူကိုရောထည့်ပြီးဝါရပြတ်နေကြခြင်းသာဖြစ်ပါတယ်အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ကသူတို့ဘက်ကမှားတာမရှိဘူးဆိုပြီးအစ္စလမ်ဝါရီအကြမ်းဖက်သမားတွေကိုရင်ဆိုင်ဖြစ်ရှင်းမယ်လို့ဆိုထားပါတယ်ကမ္ဘာတဟွန်းကနိုင်ငံရေးသမားတွေလူခွင့်ရေးအုပ်စုတွေအကျော်မော်ပုဂ္ဂိုလ်တွေကမြန်မာအစိုးရဟာအကြမ်းဖက်မှုကိုရပ်ဆိုင်ဖို့လိုရဲလို့မြတ်သောအဖြစ်စည်ရင်းစည်နာနဲ့တောင်းဆိုနေကြပါတယ်ဒါပေမဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဆက်ရှင်ရကရမ်ဇန်ကရီဗော့ပ်နဲ့တူရကီသမ္မတရီဆက်တယ်ပ်အဒူဝန်ဒိုလိုနိုင်ငံရေးသမားတချို့ကတော့မွတ်စလင်ညီနောင်များအရေးပုံမိုဆွေးညာတဲ့အတွက်လူရထက်ပုံကြီးချက်နေကြပါတယ်။တကြွလှုပ်ရှားသူတချို့ကလည်းရိုဟင်ဂျာတွေမျိုးပြုတ်အောင်သတ်ဖြတ်ခံနေရတယ်လို့တမင်ရည်ရွယ်ချက်နဲ့ဝါရဖြန့်ပြောနေကြပါတယ်။ဒါပေမဲ့ဒီပြဿနာကိုမှန်မှန်ကန်ကန်ညင်ညင်ညင်ဖြေရှင်းလူသူတွေကတော့ပြဿနာရဲ့အရှုပ်ထွေးနဲ့အမြင့်တွယ်လာမှုကိုကြည့်ရပါလိမ့်မယ်။မစင်မချင်းဆုံးဖြတ်ချက်မချသင့်ပါဘူး။ဥပမာရိုဟင်ဂျာဆိုတဲ့အဆုံးနှုံးကိုရခိုင်ကမွတ်စလင်တွေသူတို့ဘက်ကတက်ကြွလှုပ်ရှားသူတွေသူတို့ရဲ့နိုင်ငံရေးသမားတွေသူတို့ကိုယ်စားလှယ်တွေကနှစ်သက်ကြပြီမဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်တွေလို့သာခေါ်နေတာပါဒါဟာပိုပြီးလက်တိကျပါတယ်အစ္စလမ်စံကျင်ရေးစိတ်ဓာတ်ပြင်းထန်သူတို့ကတော့သူတို့ကိုဘင်္ဂလီလို့တောင်ခေါ်နေကြပါတယ်တကယ်တော့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးစတာတွေကိုအစ်တောင်အရှဒေသမှာကိုလိုနီခေတ်ကစပြီးလူမျိုးနွယ်အပေါ်အခြေခံသတ်မှတ်ခဲ့လို့ဒီခေါ်ဝါဟာနိုင်ငံရေးပြဿနာဖြစ်နေပါတယ်အငင်းပွားဝယ်1982နိုင်ငံသားဥပဒေဟာလွတ်လပ်ရေးမတိုင်ခင်ကစီးကြတဲ့ဥပဒေကိုစက်တန်းတိုးထားတာဖြစ်ပြီးအထူးသဖြင့်အိန္ဒိယတရုတ်တို့လိုနိုင်ငံညာသားတွေဩဇာလွှတ်မှုမှုကိုဟန်တာဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်ရိုဟင်ဂျာတက်ကြွလှုပ်ရှားသူတွေကရိုဟင်ဂျာတွေဟာသက်သက်မမအုပ်စုတစ်ခုအနေနဲ့ရခိုင်ဒေသမှာနှစ်ပေါင်းရာနဲ့ချီပြီးနှစ်ထိုင်လာကြတာဖြစ်တယ်လို့ပုံဖော်နေကြပါတယ်ဗုဒ္ဓဘာသာရခိုင်တွေကတော့ရခိုင်ဗုဒ္ဓဘာသာမင်းနိုင်ငံမှာမွတ်စလင်တချို့ရှိခဲ့ပေမဲ့ဗုဒ္ဓဘာသာဘုရင်တွေရဲ့စာနာဆောင်ရှောက်မှုနဲ့နေခဲ့တာသာဖြစ်တယ်လို့ဆိုပါတယ်။အမှန်တကယ်တမ်းရခိုင်ပြည်ဟာကာလရှည်ကြာစွာဗုဒ္ဓသာသနာထွန်းကားခဲ့တဲ့နိုင်ငံဖြစ်ပြီးလူမျိုးကြားမွတ်စလင်လူနည်းစုတွေကိုအမျက်လက်ခံထားခဲ့တာလည်းဖြစ်ပါတယ်။ဆယ်ကိုရာစုအစကိုလိုနီခေတ်အစောပိုင်းဘင်္ဂလားကလူလှိုင်းကြီးတွေရခိုင်ဘက်ကိုအစုလိုက်အပြုံလိုက်အချင်းချင်းဝင်ရောက်လာတဲ့ဆိုတာကတော့မငြင်းနိုင်တဲ့အချက်ပါ။ရိုဟင်ဂျာဆူရက်စကားဟာနိုင်ငံရေးအရလုပ်ထားတဲ့စကားလုံးဖြစ်ပြီးဒါကိုပဲဆုတ်ကန်ရပ်တည်နေရမယ်ဆိုရင်တော့အစင်းလာနေထိုင်လာခဲ့သူတွေအဖြစ်အစိမတ်ခံရပြုနိုင်ရေးအတွက်အဟံအတားဖြစ်စေနိုင်ပါတယ်။ဒီလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူတို့နိုင်ငံသားအဖြစ်လက်မခံလို့သူတို့ဟာနိုင်ငံမဲ့အဖြစ်ပဲနေကြဖို့ရှိပါတော့တယ်။လက်ရှိအနေအထားဟာဘက်မလိုက်ပဲပေါ်ပြဆုံးဖြတ်ဖို့မဖြစ်နိုင်တဲ့အကြက်တက်ဖြစ်နေပါတယ်။ဘာမှမပြောဘဲနေပြန်ရင်လဲအတိဒုခရောက်နေရသူတွေရှိရတဲ့အတွက်ဒါဟာမသင့်တော်ပါဘူးဒီအချိန်မှာအရေးကြီးဆုံးကတော့ ဝါဒဖြန့်ချီမှုနဲ့တမင်ပုံကြီးချက်ဖော်ပြတဲ့လှုပ်ရှားမှုတွေနဲ့ကင်းနိုင်သမျှကင်းအောင်ဆုမြင်ဖို့ပဲဖြစ်ပါတယ်။နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေအနေနဲ့ဒီအခြေအနေတွေကိုလုံးဝအမျက်မထုတ်သင့်ပါဘူး။ဒီလိုမှမဟုတ်ဘူးဆိုရင်တော့ပြင်းထန်တဲ့ပဋိပက္ခအကြမ်းဖက်မှုကြီးတွေဖြစ်လာနိုင်တယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအတိုင်းဥကျော်ဆန္ဒကပြောပြခဲ့တာပါအခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မြင့်တဲ့တင်ပြပေးမယ့် ATM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက T I P tip ကထိပ်ဖြာ O F of ကရဲ့THE the ICEBERG iceberg ပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာပြစ်ချဇင်ခံသင်္ဘောကြီးတိုက်တနစ်ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အမေရိကန် Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာနိုင်ငံသားဖြစ်တဲ့သူတွေကိုနိုင်ငံသားအတိအမှတ်ပြုရေးအတွက်ဘယ်လိုအခက်အခဲတွေရှိနေပါသလဲ1982နိုင်ငံသားဥပဒေပေါ်ဘယ်လိုသဘောထားသလဲဆိုတာတွေကိုလာဝကဝန်ကြီးဟောင်းဦးခင်ကြီးကအခုဒုတိယပိုင်းမှာပြောကြားတာပါတယ်ဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာပ
ါကြာဆုံးကလက်မနော်လော်ဂျီပေါ့အမည်နဲ့ပတ်သက်လို့ကျွန်တော်တို့လက်မခံတဲ့ရွင်ကြားဆိုတာကိုပြောနေတာဟုတ်ကဲ့ဆိုရွင်ကြားကိုကျွန်တော်တို့ကဘာဖြစ်လို့လက်မခံရလဲဆိုတော့အကြောင်းတွေရှိပါတယ်။နံပါတ်1ကျွန်တော်ဝင်ကြီးဘုရားတာဝန်ထမ်းဆောင်စဉ်တော့ရခိုင်မှာဒီပင်လယ်လူမျိုးက 1.33 million ရှိတယ်။အခုတော့ဘယ်လောက်ရှိလဲကျွန်တော်မသိပါဘူး။ 1.33 million ရဲ့ record တွေကျွန်တော်မှာအခုရှိတယ်။အဲ record တွေမှာ तू ကဟို family tree ပေါ့ family tracing မှာ तू အဖေအမေ तू အဖိုးအဖွားအားလုံးဒီပင်လယ်လူဖြစ်တာပြ။ဆိုတော့သူတို့ကိုယ်လည်းလက်မထိုးတယ်သူတို့ကိုယ်လည်းစာမနှိုင်းရင်လည်းလက်ပွေနေတယ်။ဒါက तू ဒီပင်လယ်ဖြစ်တယ်။နောက်ဗမာတမိုင်းကျောင်းမှာလဲနောက်ဆုံးကောက်ခဲ့တဲ့ဟို83ခုနှစ်လုံးဝနှစ်ပေါင်း40လောက်ကပင်ဂလီပဲအင်္ဂလိပ်လက်ထက်ကကောက်ခဲ့တဲ့1938လောက်ကပင်ဂလီပဲတခါမှဒီလူမျိုးပဲရှိတယ်ဒါနံပါတ်1နံပါတ်2ကလူမျိုးတစ်မျိုးဟာဟိုသူ့ရဲ့ origin ရှိရမှာပေါ့ ကျွန်တော်ဘာမာကျွန်တော် Burmese from Burma Chinese from China Rohingya from မရှိမရှိတဲ့ဥစ္စာကိုကျွန်တော်တို့ကဒီလိုလက်ခံ stateless law နဲ့ကျွန်တော်တို့နိုင်ငံကြီးကလာပြီးတော့ပိုက်ပေါ်ကြီးမိနေပဲသဘောဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကလက်မခံနောက်တတိယအချက်ကကမ္ဘာနိုင်ငံအနှံ့ပြမှာ Rohingya လို့ပြောလို့အများကြီးရှိတယ်ဒါကိုကျွန်တော်နိုင်ငံကဒီ Rohingya ကိုအတိအမှတ်ပြလို့ဆိုရင်ကမ္ဘာနိုင်ငံအနှံ့ပြမှာရှိတဲ့ Rohingya တွေကဒါ safe zone တွေလာနေလိုက်ကျွန်တော်တို့မှာပြဿနာတက်တယ်နောက်စတုဒ္ဓအချက်ကကျွန်တော်ပြောပြတယ်ကဲရိုလိုချင်တဲ့နိုင်ငံသားလားလူမျိုးပြည်လိုချင်ကြလားနိုင်ငံသားလို့လိုချင်တဲ့ဆိုရင်အစင်ဆက်သမိုင်းရှိနေတဲ့ဘင်္ဂလီနဲ့အစ်စ်ခါလိုက်ရင် criteria တွေညီလို့ရှိရင်နိုင်ငံသားဖြစ်သွားတယ်ဥပဒေရနိုင်ငံသားဒါဆိုကဲရိုအစင်ပြေပြီဟုတ်ကဲ့ဆိုဒါကိုတင်းခံနေတော့အဲ့တော့နိုင်ငံတော်ဘက်ကလွန်တလားအစ်စ်ခါတဲ့ဘက်ကလွန်တလားကျွန်တော်နှောင့်နေရတာအဲ့ဒါပါနောက်တစ်ခုကတို့ freedom for movement နဲ့ပတ်သက်လို့နိုင်ငံသားဖြစ်သွားတဲ့လူပေါ့တို့ကဥပဒေရနိုင်ငံသားတွေဘိုးရပါနိုင်ငံသားမဟုတ်ဘူးအဲ့လူတွေက freedom for movement ရပါတယ်သွားနေတဲ့ခါကြီးလဲကျွန်တော်တို့ရှိပါတယ်။ဒါပေမဲ့2012ခုနှစ်နောက်ပိုင်းပြီးတဲ့ခါမှာကျွန်တော်တို့မြေပုံမှာဆင်းလို့တယ်။သွားခိုင်းပါတယ်။သွားတဲ့လူတွေရှိပါတယ်။တော်တော်များများမသွားဘူးမသွားရဘူး။ဘာဖြစ်လို့မသွားရလဲဆိုတော့အဲ့ဒီသူတို့ဘင်္ဂလီအတိုင်းဝိုင်းကမင်းတို့ကဘင်္ဂလီနာမည်နဲ့ဘာဖြစ်လို့အစ်စ်ခံလဲ။မင်းတို့ငါတို့ရိုဟင်ဂျာပြောထားတဲ့ဘင်္ဂလီနာမည်အစ်စ်ခံလို့မင်းတို့သွားရင်အန္တရာယ်ပြုမယ်စသဖြင့်ချင်းချောက်တယ်ရှိတော့သူတို့ကိုယ်တိုင်မသွားရတိုင်းလည်းရှိပါတယ
်။
ဒါလက်ရှိမြေပုံမှာတကယ်ဖြစ်နေတဲ့
အခက်အခဲ
ကိစ္စပါ။ကိစ္စရ
ယ်။
နော်သူတို့မသွားရတာရှိတယ်သွားပါကျွန်တော်လေးစိတ်တောင်လိုက်ပို့လာရှိတယ
်ဆိုတော့အဲ့ဒီခက်တဲ့ရပေါ့နော်ဒီကဟိုဒီရိုဟင်ဂျာလို့ပြောတဲ့ဒီလူမျိုးတွေဘင်္ဂါလီလို့လည်းဒီဘက်ကခေါ်တဲ့လူမျိုးတွေပေါ့နော်ဒီမွတ်စလင်တွေအတိုင်းဝိုင်းမှာဆော့ဆော့လူမျိုးဟိုပါပေါ့တိတ်အလဲအလက်တန်းစားတိတ်အဆုံးမရောက်တဲ့လူတွေရှိနေတယ်ပေါ့နော်သူတို့ကလက်ခံစင်တဲ့ဘင်္ဂါလီဆိုပြီးတော့ဒီမြန်မာအစိုးရချမှတ်တဲ့ဒီ national verification process အတိုင်းသွားတင်တဲ့လူတွေရှိတယ်
ရှိပါတယ
်အဲ့ဒီလူတွေကတော်တော်များပါသလားဥပ္ပ
ါအဲ့ဒါဒါအဲ့လူတွေကဟိုကျွန်တော်ပမာဏတော့မှန်းလို့ပြောပေါ့နော်တိုးတော်လဲအဲ့လူတွေအားလုံးကတော့ချင်းချောင်ပေါ့မှာရောက်နေတာမှန်ပဲ
ရှိတော့ရှိနေ
ရှိပါတယ်နောက်ဒီလူတွေနဲ့ကျွန်တော်တို့ပေါင်းဆက်ပြီးတော့ကျွန်တော်တို့ဒါကိုအများကြီးဆွေးနွေးပါတယ်ဟု
တ်ကဲ့ကျွန်
တော်တို့ဆိုကျွန်တော်ထင်တယ်အချိန်ပေါင်းကိုမြောက်များစွာပေါ့နော
်
ဒီဘင်္ဂလီဒီဘင်္ဂလီ community ကိုကျွန်တော်ဆင်းတယ်နိုင်ငံတကာမှာရှိတဲ့ OIC ကဥက္ကဋ္ဌအပါဝင် OIC ကကျွန်တော်ဖိတ်ပြီးကျွန်တော်ပြတယ်
ပြော
တယ်နိုင်ငံညာမှာလည်းကျွန်တော်ရွယ်မှာကျွန်တော်တက်ပြီးထားလေးရှင်းပြတယ
်
တန်တမာနေလဲကျွန်တော်ဆင်းပြီးတော့ပြတယ
်
ရှင်းပြတယ်ဒီလိုခရောက်ဓာတ်တွေခရောက်ဖြည့်ရှင်းပြသမှာအဲ့ဒီမှာရှိတဲ့ mid level သဘောတာ moderate ဖြစ်တဲ့လူတွေကျွန်တော်ဆွေးနွေးတာရှိပ
ါ
ဒါပေမဲ့အများစုကလေဒီဘင်္ဂလီအများစုကဟိုနည်းနည်းလေးဟိုပညာမတတ်ဘူးများပါတယ်ခင်ဗျဆိုတော့ချင်းချောက်မှုကိုသူလွယ်လွယ်ကူယုံတာပေါ့ယုံတော့သူတို့ရိုဟင်ဂျာကိုဘာကြောင့်ပြောနေမှမသိဘူးရိုဟင်ဂျာကိုဘာကြောင့်အတင်းတောင်းနေမှမသိဘူးကျွန်တော်ပြောတာရှင်းရှင်းလေးခင်ဗျနိုင်ငံသားဖြစ်ချင်တာလားရိုဟင်ဂျာနာမည်လိုချင်တာလားနိုင်ငံသားဖြစ်ချင်ရင်ဘင်္ဂလီနဲ့လျှောက်လိုက် criteria ပြည့်ရင်ဖြစ်သွားလိမ့်မယ်ဟုတ်တယ
်
ဆိုတော့ချင်းချောက်မှုတွေဖြစ်နေတော့ဒီ moderate အပေါ်မှာလည်းမတိုးနိုင်တဲ့သဘောရှိ
ဟုတ်ကဲ့
ဒီလိုဖြစ်ပါလေ
ဆရာဦးကင်အနေနဲ့ဒီ moderate ပေါ့နော်အလေလက်တန်းစားတိတ်အယူဆမပြင်းထန်တဲ့လူတွေကိုဆွဲဆောင်ဖို့လိုနေတယ်ပေါ့
ကျွန်တော်တို့ဆွဲဆောင်ပါတယ်ခင်ဗျဆွဲဆောင်ကျွန်တော်တို့ကလည်း
ဒီ
လိုအထိုက်လျောက်တော့ရှိတာပေါ့လေဒါအောင်လည်းအချို့ဒါအစ်စ်ခံတဲ့လူတွေရှိတာပေါ့
ဟို
အစ်စ်မခံလုံးဝတော့မဟုတ်ပါဘူးကျွန်တော်တို့ကလည်း
အခုတက်တဲ့ national verification process မဖြစ်သေးတဲ့ဟာသူတို့
ဒီလိုပေါ့မဖြစ်ဘူးတော့မဟုတ်ပါခင်ဗျာဟုတ်နှေးတာပေါ့ဖြစ်တော့ဖြစ်နေတယ
်
တဘောကဟို10ယောက်ဖြစ်တယ်17ယောက်ဖြစ်တယ်ရှိတဲ့လူ100မှာ100လုံးပြုံးနေမဖြစ်ဘူးတချို့ဆိုဒီနေ့ကျွန်တော်ရွာထဲမှာဆင်းတရားဟောတယ်တဘောပေါက်သွားတယ်ဟုတ်ပြီနောက်နေ့လာမယ်နောက်နေ့ဆိုသူတို့မလာရတော့ဟုတ်က
ဲ
့စုံစမ်းကြည့်တဲ့ခါမှာမင်းတို့သွားရဲသွားကြည့်သွားရဲငါမင်းတို့မိသားစုကိုဘာလို့မကြလို့လဲ
ဒီ
ချင်းတော့ဒါကမြေပြင်မှာအမှန်ဖြစ်နေတဲ့ကိစ္စတွေဟ
ုတ်ကဲ့အဲ့ဒီဥစ္စာတွေဟာသူတို့အတီးတန်ခွဲထားလို့မမြင်ဘူးလားဆက်။တ
ီးတန်ခွဲပြီးတော့ဒီ
ဒါဆိုသူတို့တွေဟာဒီအကုန်လုံးနဲ့ရောရောနှောနှောနေလိုက်လို့ဆက်
။အဲ့ဒါတွေကလေဟိုကျွန်တော်တို့ပြဿနာဖြစ်လို့ကင်ထဲမှာရှိနေတဲ့လူတွေပေါ့နော်။ဟ
ို
ဟိုအနေနဲ့ဟိုထားတဲ့လူတွေရှိသလိုတန်မှန်ရွာတွေကလူတွေအတီးတိုက်ပါပဲ။ကျွန်တော်တို့အဲ့ထရရလူတွေလည်းသွားပြီးဆေးရုံပါလေ။တန်မှန်လွတ်လပ်တဲ့ရွာတွေရှိပါလေ။အ
ဲ
့လူတွေကျွန်တော်သွားပြီးဆေးရုံပါလေ။ဆိုတော့အကြောက်တရားလွှမ်းမိုးတဲ့သဘောဖြစ်ပါလေ
။ဆိုတော့ဒီ data မှာပညာရေးကလည်းအဓိကအရေးကြီး
တယ်เนาะ
education ရှိတယ်ဆိုရင
်
အကောင်တော့အတိအရပူကျွေးလာ
မှာမှန်ပါတယ်ခင်
ဗျဥပမာလဲပညာရေးကျွန်မကိုယ်တိုင်သွားခဲ့တဲ့အခါမှာတွေ့ပါတယ်ပညာရေးမှာဟိုဟာငါတက်တာမရှိပါဘူးအကြောင်းနေလဲ
တော်
တော်များများအကြောင်းနေမတက်ကြပါဘူးအ
ဲ့တော့ quick question နဲ့လူက spoiler တိတ်လွယ်တာပေါ့
quick
question ကိုတိတ်လွယ်တယ်လို့ပြောဖြစ်ပါ
တယ်ဟုတ်ကဲ့ဒီ
လိုဖြစ်ပါ
ဆိုတော့ဒါကလိုအပ်နေတဲ့အချက်ပါနော
်မှန်ပါတယ်မှန်ပါတ
ယ်ဆိုတော့ဒီလိုမျိုးပေါ့နော်အခုဝေဖန်တာတွေပေါ့နော်ဟိုဒီထက်ကိုဝေဖန်ပြီးတော့ပြောနေတာလေဆိုင်ဒီအခုရခိုင်ပြည်နယ်ပြည်ထနာအရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုအတိုက်ခံပါတီတစ်ခုနေနဲ့ဟိုတကယ်လို့များဒီရခိုင်ရေးကိုရှင်းရမယ်ဆိုလို့ရှင်းဥဆောင်ပြီးတော့ ဘာတွေနဲ့လုပ်မယ်လို့အကြံပေးချင်ပါလဲ
ကျွန်တော်တို့ကဟိုပါတီအနေနဲ့ပဲတွက်မယ်ဆိုရင်တော့ပါတီနိုင်ငံရေးအနေနဲ့တွက်မယ်ဆိုတော့အတိုက်ကံပါတီကတော့လူလူဆန္ဒကိုရောက်ပြီးတော့အစိုးရကိုထောက်ပြမို့ဗျာဒါပါတီနိုင်ငံရေးနဲ့ကြည့်ပေါ့ဒါအမျိုးသားနိုင်ငံရေးနဲ့ကိုယ်နိုင်ငံနဲ့ကိုယ်ကြည့်မယ်ဆိုတော့ကျွန်တော်စဉ်းစားမိတာပေါ့ကျွန်တော်တောင်ခဲ့အတွေ့အကြုံနဲ့စဉ်းစားမိတာနံပါတ်၁ကခိုးဝင်မှုတွေနဲ့ဒီဘက်မှာ negotiation ပြတ်လူတွေပြပြသားသားခွဲခြားဖြစ်သွားအောင်တတိုင်းကိုစရလိမ့်မယ်ဒီနေ့ဟိုနှစ်နိုင်ငံမဲဆက်တတိုင်းဒါ52မိုင်လိုးနေသေးတယ်ခုလက်ရှိတတိုင်းပုံစံကိုကကျွန်တော်တိတ်ပြီးတော့အားရချင်တာမရှိဘူးဘာကြောင့်လဲဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်မက္ကဆီကိုလိုဘာလို့တွားပြီးတော့ဟိုဒေဆတ်လေတွားလေးလာဘူးတာတွေရှိတယ်ဟိုနေရာကြည့်ဒီနေရာကြည့်တွားကြည့်ခဲ့ဘူးတာရှိတာပေါ့ဥပမာမက္ကဆီကိုမှာဆိုလို့ရှိရင်ဒီ square mesh တွေကားတဲ့ဟာမြောက်ထဲကိုရှစ်ပေလောက်မြုပ်ထားလို့เนาะမိုင်၆ကီလို60လောက
်
မောင်းတဲ့ကားတွေဖြစ်ထားလို့အဲ့ဒါမျိုးတွေကျွန်တော်တို့အပြစ်ကားဖို့လိုတယ
်
နောက်ဒီနေရာမှာ footprint တွေပါတယ်ကျွန်တော်တို့ရှာလို့ရအောင်เนาะလှုပ်ထားဖို့လိုတယ်နောက်ဒီနေရာမှာဟိုလာဝါကားတို့လို့လူမျိုးတွေနောက်ပစ္စည်းစစ်တဲ့ custom လို့လူမျိုးတွေနောက်ကျွန်တော်တို့ဒီပုတ်ကင်းဖော်ထိုးရင်းနဲ့ပတ်သက်တဲ့ဟာတွေဓာတ်ပြည့်ဟောဖြစ်ဖို့လိုနိုင်ငံတကာမှာရှိတဲ့ဟာတွေတိုင်းနံပါတ်၁ကတော့ခိုင်ခိုင်ခန့်ခန့်ဒါဖြစ်ဖို့လိုနောက်ဒုတိယကအဲ့ဒါဆိုရင်ခိုးဝင်တာဒီ negotiation ဝင်ခုတယောက်ဖြစ်ဖြစ်မှာပေါ့နောက်ဒုတိယဒီထဲမှာရှိတဲ့လူတွေကိုခုနပါပြောတယ်လို့ဟိုခွဲထုတ်ပြရမှာခွဲထုတ်ပြရမယ်ဒါကတော့အုတ်ချုပ်အာဏာနဲ့ပြည်ပြဘွားကျွန်တော်ခွဲထုတ်ပြရမယ်မော်ဒရိတ်ဖြစ်တဲ့အစိုးရတဲ့လူတွေရှိတယ်လောက်ရမယ်ကန်ရမယ် tools ကတော့ရှစ်ဆင့်နဲ့ဥပေးပါပဲနော်ဒါတွေကိုကျွန်တော်တို့ကူပေးဖို့လိုတယ်အခုနိုင်ငံတကာလာတဲ့ဘသူပဲလာလာပြောသွားရင်မတွတ်တက်သေးဘူးပဲပြောသွားတယ်ခုနပြောတဲ့ root cause ဆိုဖြစ်တော့ရှင်းပေးနိုင်သလားကဲခင်ဗျားတို့အခုချက်ချင်းရိုရင်ဂျာနဲ့ပတ်သက်လို့ရိုရင်ဂျာလို့မခေါ်အောင်ဗျာရိုဂျာလို့မျိုးလို့မပြောနဲ့ကွာဘင်္ဂလီလိုမျိုးလို့လက်ခံကြည့်လိုက်ပါလို့ပြောပြလို့တယောက်မှမရှိဘူး
အခု
အဲ့လိုတွေဝိုင်းကူဖို့လိုတယ
်ဟုတ်ကဲ့ပါအခုခင်ရ82ဥပဒေနဲ့ပြောလို့မစ္စတာကိုဖီအန်နာလာတဲ့ခါမှာသူကပြောပါတယ်ဒီ82ဥပဒေကဟိုပြန်တက်ပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီတမတော်ကာကွယ်ဦးစည်းချုပ်ကလည်းဒီထဲမှာပေါ့နော်ပြောတဲ့အချက်တွေထဲမှာဟိုမှားရရင်းတဲ့အချက်တွေပါလို့ပြောပါတယ်ဒါမဲ့ဒီကဒီအစိုးရအဖွဲ့ကကြတော့ဒီထဲမှာတတ်နိုင်တယ်လို့သူပြန်ပေးမယ်လို့ပြောပါတယ်ဆိုတော့ဒီ82ဥပဒေနဲ့ပတ်သက်ပြီးတော့ဟောများပြင်ဖို့လိုတယ်လို့ပြောတဲ့လူကများပါတယ်ဆိုတော့ဟိုဒီဥပဒေပေါ့လေပြင်တဲ့လို့ထင်ပါလားဥခင်နဲ့ဥမင်းလည်းဘယ်လိုထင်လဲ
တို့တည်တည်ချာချာအနာ82ဥပဒေကိုမသိလို့ဖြစ်နေပြီ82ဥပဒေကိုနားလည်ဖို့ဆိုရင်ဖြတ်လိုက်တဲ့48ခုနဲ့နိုင်ငံသားဖြစ်မှုဥပဒေကိုသိရမယ်48ခုနဲ့နိုင်ငံသားဖြစ်မှုရွေးချယ်ဥပဒေကိုသိရမယ်50 constitution ကိုကြည့်ရမယ်အဲ့ဒါတွေမှာပေါင်းမှထားဖြစ်လာတာဆိုတော့ပြည်ပြည်စုံစုံသိဖို့လိုတာပေါ့အဲ့တော့82ဥပဒေဖြစ်ဖို့အတွက်ဘုကျော်ကျူးနေဝင်လို့လက်ထက်ကပေါ့နော်အဲ့ဒီအရင်ဥပဒေတွေမှာအာဏာချက်တွေရှိတော့ဒါတွေကိုဖြုတ်ပြီးတော့သူက1988ကနေ1980ဆို9နှစ်ဒီဘက်လောက်ထင်ပါတယ်အချိန်ယူပြီးတော့ဒေါက်တာမောင်မောင်ဦးစီးပြီးတော့ဥပဒေကြမ်းဆွဲခဲ့တာအဲ့တော့တိုင်းနဲ့ပြည်နယ်အားလုံးကိုသူတို့သွားတယ်လူလူသဘောထားဆန္ဒတွေအကုန်ခံတယ်ဒါတွေကြောင့်လည်းပြောမှရမယ်သဘောထားတွေအကုန်လုံးခံပြီးတယ်ဒီမှာပြန်ပြီးတော့ဟောဖြစ်တယ်ဒီဥပဒေအကြောင်းကိုတည်ပြတဲ့ခါမှာတိုင်းနဲ့ပြည်နယ်ကိုပြန်ဆင်းပြတယ်ပြောချင်တာတော့ခိုင်ခိုင်ခန့်ခန့်ဆွဲထားတယ်ဥပဒေဖြစ်တယ်ဆိုတော့ data တက်ပေါ့အဲ့တော့ဒီဥပဒေနဲ့တိုင်းတဲ့ခါမှလည်းသူကနိုင်ငံသားကိုသူတတိချခွဲထားတယ်ဘသူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုတော့ခင်ဗျားတို့ကျွန်တော်တို့လို့ပေါ့ချမ်းကြီးကကြည်နံပေါ်မှာခိုင်ရှင်းလူမျိုးစုရှိခွန်းတွေပေါက်ဖွားလာ155မျိုးဘသူတွေကတော့ဥပဒေရနိုင်ငံသားကိုတော်လို့ဘင်္ဂလီလို့တရုတ်လို့အိန္ဒိယနယ်ပါးလို့ဒီမှာကြာချင်ကြာမြင့် criteria နဲ့ညီပြီးတော့ဖြစ်လာတဲ့လူတွေဥပဒေရနိုင်ငံသားဒီဥပဒေရနိုင်ငံသားတွေအဖြစ်နောက်ဘယ်နှဆက်ကြလို့ရှိရင်တော့တတ်ကြံရွေးချယ်တော့နိုင်ငံသားဖြစ်စေဒီလိုတတ်မှတ်ခဲ့တာဖြစ်တယ်။ဆိုတော့ဥပဒေရအင်မတန်ကောင်းတယ်။နော်ခိနေစင်းနဲ့အညီဆွဲခဲ့တာလည်းဖြစ်တယ်။ဟိုတော့ရှိခဲ့တဲ့ခင်မစားတဲ့ convention တွေနဲ့ဒါတော့ကျွန်တော်အသေးစိတ်ပြန်သိချေသွားမယ်။ဟုတ
်ကဲ့ပါ။
ညီအောင်လုပ်ခဲ့တာလည်းရှိတယ
်။
အဲ့တော့လွယ်လွယ်ကူကူ तू ကခဏလေးလာကြည့်ပြီးတော့ Mr. Obigana ခဏလေးလာကြည့်ပြီးတော့ပြင်မာလို့ပြောရုံနဲ့မလုံလောက်ဘူးလို့ကျွန်တော်ထင်တယ်။နောက်ကူကအရင်အစိုးရတက်တဲ့တုန်းကအဲ့လိုပဲဒီဥပဒေကိုပြင်ဖို့အစိုးတင်တယ်။ Why ဆွေးနွေးတယ်အဲ့တော့။အဲ့တော့ဒီဥပဒေကပြင်ဖို့မလိုပဲနဲ့ဟိုမှတ်တမ်းပြစ်တာထားပါတော့ဆိုပြီးတော့အဲ့တော့တခါဆုံးဖြတ်ခဲ့ပူပါတယ်
အဲ့တည်းမှာတခြားအရေတော့မဟုတ်ဘူးနော်တခုသူက generation 3ခုလောက်ထိကိုဆွေစဉ်မျိုးဆက်လိုက်နေဆိုတော့အဲ့ဒီလိုမျိုးဥပဒေချလာဒီဟာတကယ်လိုက်နာဖို့ကလွယ်ပါမလား
အခုတော့ဒါနဲ့ပတ်သက်လို့ဟိုဟိုလိုက်နာလို့ဖြစ်သွားလူတွေအများကြီးပါဒါဟိုနိုင်ငံရဲ့အနေထားကိုကြည့်ကြည့်လောက်တာပေါ့လေတော့ဟိုကဲဟိုအမေရိကန်မှာဆိုတပြုတ်ဖြစ်ပြီဆိုတော့ဒီမှာကတော့နိုင်ငံသားကိုစဉ်းစားတဲ့အခါမှာဟိုမြေပေါ်မူတည်စဉ်းစားတဲ့စနစ်နဲ့သွေးပေါ်မူတည်စဉ်းစားတဲ့စနစ်မှာအမေရိကန်ဆိုရင်ကျွန်တော်သိတော့လိမ့်လာတော့မြေပေါ်မူတည်စဉ်းစားတာပေါ့သူ့နိုင်ငံမှာဘယ်နှစ်နေဘယ်လောက်ဘလို့ပေါ့ဒီကတော့သွေးပေါ်မူတည်စဉ်းစားတာဖြစ်တဲ့ကြောင့်သွေးမဆဲ့နိုင်ငံသားပြေးလို့မရဘူးဒါကြောင့်တတိယ ချက် generation တွေးကိုယူလာဖြစ်ပါတယ်လွှဲပါတယ်ခင်ဗျာ
ဒေါက်ဝင်မျိုးသက်ဆွင်တွေးတင်ဆက်တဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါခင်ဗျာဒီခုတော့သူယုံကြည်အားအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဇာတိကြီးရွာမှာကြံတိုင်းအောင်လူမှုရေးအဖွဲ့တည်ထောင်ပြီးကျေးရွာလူငယ်တွေရဲ့ပညာရေးဖွံ့ဖြိုးမှုလုပ်ငန်းတွေကိုဦးဆောင်လုပ်နေတဲ့ဒေါက်တာအောင်စောမိုးရဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်။မမိုးပြူစီစဉ်တင်ဆက်ထားတာပ
ါ။ Hello မင်္ဂလာပါ။ကျွန်တော်အောင်စောမိုးပါ။ဒီစီစဉ်မှာကျွန်တော်နားထောင်နေတဲ့ပြည်သက်ကြီးကိုမျှဝေချင်တာကတော့ကျွန်တော်တို့ရဲ့ယုံကြည်မှုနဲ့ကျွန်တော်နိုင်ငံကိုဘယ်လိုမျိုးတည်ဆောက်ကြမလဲဆိုတော့ကျွန်တော်1983မှာမွေးရယ်ကျွန်တော်ပထမဆုံးသူငယ်ရင်ကျောင်းတက်တဲ့နှစ်မှာပဲ1988မှာပဲကျောင်းသားရေးခင်းနဲ့ကျွန်တော်ကျောင်းတက်ခွင့်မရခဲ့ဘူးပေါ့နော်ဆိုတော့အဲ့ကျဆက်ပြီးကျွန်တော်ပညာရေးနဲ့ပတ်သက်ပြီးပို့ပြီးတော့စိတ်ဝင်ပို့ပြီးစိတ်ဝင်စားခဲ့တယ်ကျောင်းသားရေးနဲ့ပတ်သက်ပြီးပို့ပြီးစိတ်ဝင်စားခဲ့တယ်ဆိုတော့ကျွန်တော်နိုင်ငံကအခုအားလုံးပြည့်အတိုင်းပဲပြန်ပြီးတော့တည်ထောင်ကစားပြန်ပြီးတော့ဟိုလဲနေတဲ့ຢາရပြတ်တူတော်သားချင်းမှာကျွန်တော်ယုံကြည်တာကတော့နိုင်ငံမှာရှိတဲ့လူငယ်တွေရဲ့အင်အားနဲ့ကျွန်တော်ရဲ့ရွာတွေမှာပြတ်ပြီးတော့ကိုတူကိုထပြတ်ပူထလိုက်တဲ့အပိုင်းအနေပြီးတော့ပြန်ပြီးတော့ပြပိဆက်ချဖို့ပြန်ပြီးတော့ပြန်ပါဝင်ကြဖို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်တက်နိုင်တဲ့အင်အားနဲ့ကျွန်တော်ရွာမှာဆင်းရဲတဲ့ကလေးတောင်းနေနိုင်ဖို့ဆင်းရဲတဲ့ကလေးတွေစားတတ်ဖို့နော်လူငယ်တွေတည်တညာအခွင့်အရေးနဲ့ရဖို့ကျွန်တော်တင်တန်းလေးတုတ်ပေးပါတယ်ကျွန်တော်ကိုယ်တိုင်လည်း community school အကြောင်းဒီရက်ရွာအကြောင်းအသေးလေးဖွင့်ထားပါတယ်ဆိုတော့သူတို့မှာသူတို့ရဲ့ဘဝရည်မှန်ချက်တွေရှိတယ်သူတို့ဖြစ်ချင်တဲ့သူတို့အိမ်မထားတဲ့နေရာရှိဒီနေရာတွေဟာတူဦးတောက်တဲ့အိမ်မထက်အများစုပေါင်းပြီးလုပ်နိုင်တဲ့အိမ်မတွေဖြစ်ရင်ကျွန်တော်တို့ပူကောင်းပါတယ်ကျွန်တော်လူငယ်တွေအနေနဲ့ဟိုကျွန်တော်ပို့ပြီးတော့ပြည်နိုင်ငံတွေမှာရှိတဲ့လူငယ်တွေနဲ့ဆိုင်ပို့ပြီးတော့ဖော်ပို့အဖို့ပို့ပြီးလေ့လာဖို့ဆက်စပ်ပြက်လေ့လာဖို့လိုပါတယ်ကျွန်တော်နိုင်ငံထဲမှာရောကျွန်တော်နိုင်ငံရဲ့ပတ်ဝန်းကျင်ပြပအောင်အများနဲ့လေ့လာနေဖို့လိုတယ်သူတို့ကတရားတွေပါလုပ်နေတယ်ရှိဖို့လိုတယ်ပြီးရင်ကိုယ်တွေအတွက်ရလာတဲ့ opportunity အခွင့်အရေးတွေကိုကိုယ်တွေစုပ်ကန်ပြီးတော့ဒီအခွင့်အရေးတွေနဲ့အတူကိုယ့်ဘဝဖွံ့ဖြိုးတိုးတက်အောင်ကိုရဲ့ကျွာလည်းဖွင့်ပြထွက်တာပိုင်းပြီးလုပ်မယ်ဆိုရင်တို့ညော်လင်းတဲ့ဒီဖွံ့ဖြိုးတဲ့နိုင်ငံအတွက်အခြေရာသိပ်မိုးရတော့ပါဘူးအနည်းဆုံးချုပ်ပြောရင်တော့ကျွန်တော်အနေနဲ့တို့နိုင်ငံမှာရှိတဲ့လူငယ်တွေရောဒီလူငယ်တွေကိုပြည့်စုံပြောထောင်ပေးနေတဲ့လူကြီးတွေရောအကောင်လုံးဟာကိုရဲ့ရောကိုဒီကဖွံ့ဖြိုးဖို့အတွက်တခုခုဆက်စပ်တမန်လုပ်ပေးမယ်ဆိုရင်တို့နိုင်ငံကြီးအကြခင်မှာဖွံ့ဖြိုးတဲ့တိုးတက်တဲ့ခေတ်ကြီးနိုင်ငံဖြစ်လာမှာလို့ကျွန်ကြည်ပါတယ်ကျွန်တော်တို့လူငယ်တွေကလေးတွေကိုပညာရေးမှာပြုံနေမှုပညာရေးမှာပျော်မွေးမှုပညာရေးစနစ်ကြီးဟိုကောင်းမှုအတွက်ကျွန်တော်ပူပေါင်းပြီးလှုပ်ဆောင်ရဖို့ကျွန်တော်နေနဲ့တိုက်တွန်းပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ။ VOA American Thang ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြခင်ဗျာ။ဗင်နီဇွဲလားနိုင်ငံသားအများအပြားကလက်မခံဘူးဆိုတာကိုအလွန်တိတာထင်ရှားစွာပြသထားတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလွှတ်တော်ဟာဒီမိုကရေစီနိလန္ဒကျရွေးချယ်တင်မြှောက်ထားတဲ့အမျိုးသားလွှတ်တော်ထံကနေဥပဒေပြုရေးအာဏာကိုမတရားသိမ်းယူထားတဲ့မာဒူရိုအစိုးရကဖွဲ့စည်းထားတဲ့တရားမဝင်နိုင်ငံရေးအဖွဲ့တစ်ခုသာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလွှတ်တော်ဖွဲ့စည်းရတာဟာရွေးချယ်တင်မြှောက်ကိုစားပြုမှုစနစ်ကိုပြောင်ပြောင်တင်းတင်းတွေးဖီလိုက်တဲ့မာဒူရိုအစိုးရရဲ့နောက်ဆုံးကြိုးပမ်းချက်တစ်ရပ်ဖြစ်ပါတယ်။ အခြေခံဥပဒေရေးဆွဲရေးလွှတ်တော်ဟာအနာယပါတီအပေါ်ထောက်ခံသူတွေကနေထုတ်လွှင့်ရွေးချယ်ပြီးဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပေါင်းကျော်ကာအနာရှင်ပီပီမာဒူရိုအစိုးရရဲ့လှုပ်ဆောင်ချက်လည်းဖြစ်ပါတယ်ဗင်နီဇွဲလားပြည်သူလူထုနဲ့နိုင်ငံတကာရဲ့သတိပေးမှုတွေများပြားလာတာကိုလှစ်လူရှုပြီးဒီမိုကရေစီနည်းလမ်းတကျရွေးချယ်တင်မြှောက်ထားတဲ့အမျိုးသားလွှတ်တော်ရဲ့အာဏာကိုအခြေခံဥပဒေရေးဆွဲရေးလွှတ်တော်ကအာဏာရှင်နည်းလမ်းနဲ့လွတ်ယူလိုက်တာပါဒီလောက်ရကဗင်နီဇွဲလားအစိုးရဟာပြည်သူလူထုရဲ့ဆန္ဒကိုအလေးမထားကြောင်းပြတ်တာနေတာပဲဖြစ်တယ်လို့အမေရိကန်အစိုးရထိတ်တန့်အရာရှိကြီးတဦးကမကြသေးခင်ကပြောကြားခဲ့ပါတယ်။တုံ့ပြန်ဆောင်ရွက်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစလုတ်ထအကြိမ်မြောက်အေးအေးယူပိတ်ဆို့မှုပြုလုပ်တဲ့အမိန့်ကိုဩဂုတ်လ25ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအမိန့်အရအမေရိကန်နိုင်ငံသားတွေအနေနဲ့ငွေချေးကားတာဗင်နီဇွဲလားအစိုးရနဲ့နိုင်ငံပိုင်ရေနံကုမ္ပဏီနဲ့ဆက်သွယ်ဆောင်ရွက်တာတွေမလုပ်ဖို့တမ်းမြစ်ထားပါတယ်ဒါဟာဆိုရင်ဗင်နီဇွဲလားအစိုးရအာနာဒက်ရှီအောင်ဗန်ဒငွေရရှိနေတဲ့လမ်းကြောင်းကိုအဆက်အသွယ်ဖျက်တောက်လိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ဗင်နီဇွဲလားနိုင်ငံသားတွေစင်ရွေးနှက်စီပြီးတော့အဂရိလိုက်စားမှုတွေကိုအမေရိကန်ရဲ့ငွေကြေးလေပတ်မှုစနစ်ပါဝင်ပတ်သက်ခြင်းမရှိအောင်ဟန်တားလိုက်တာလည်းဖြစ်ပါတယ်မာဒူရိုအစိုးရနဲ့တချို့သောအဂရိလိုက်စားခြားစားသူတွေအနေနဲ့အမေရိကန်ပြည်ထောင်စုရဲ့ငွေကြေးလေပတ်မှုစနစ်ကိုအတုံးချပြီးအရင်မြစ်တွေကိုလိုအပ်နေတဲ့ပြည်သူတွေထံမရောက်ဖဲသူတို့အိတ်ကတ်ထဲရောက်အောင်လှုပ်ဆောင်တာမျိုးကိုခွင့်မပြုပါဘူးမာဒူရိုအစိုးရအနေနဲ့ကျွန်တို့ရဲ့ငွေကြေးလေပတ်မှုစနစ်ကိုရန်ရာတစ်ခုအဖြစ်အသုံးပြုပြီးဗင်နီဇွဲလားပြည်သူတွေကိုဖိနှိပ်တာအခြေခံဥပဒေပါအခွင့်အရေးတွေကိုချိုးဖောက်ခွင့်ရသွားတာမျိုးမဖြစ်စေရဘူးလို့အမေရိကန်အစိုးရရဲ့ထိတ်တန့်အရာရှိကြီးကပြောကြားလိုက်ပါတယ်သမ္မတထရန့်ရဲ့စကားတိုင်းပြောရရင်ဗင်နီဇွဲလားနိုင်ငံတစားစီပြိုလဲပျက်စီးနေတာကိုအမေရိကန်ပြည်ထောင်စုကလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American Soul ရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ဂျာတာပရိနေညက်နေပဲ 6:00 to 9:00 အထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့ line လူမီတာ 19.25 ရူမှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလန်ကပြောပြပေးပါအောင်ဗျာ
။တမိုင်းမှာအပြင်းထန်ဆုံးအတ္တလန်တိတ်မုန်တိုင်းကြီးဖြစ်တဲ့ဟာရီကိန်းအာမာတိုက်ခတ်ခြင်းခံရပြီးတဲ့နောက်ကာရီဘီယံပင်လယ်ထဲကဘာဘူဒါကျွန်းဟာလုံးဝအဆက်အသွယ်ပြတ်တောက်နေပါတယ်။လျှက်စစ်တပ်အားပြတ်တောက်ပြီးပြင်ပကဘာနဲ့ဆက်သွယ်စရာနည်းလမ်းတွေအားလုံးကင်းမဲ့သွားခဲ့တာဖြစ်ပါတယ်။ဒီဟာရီကိန်းအာမာဟာမကြခင်မှာပေါ်တိုရီကိုကျွန်းကိုဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။မြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကပြောကြားလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တသိန်း 25,000 လောက်အထိထွက်ပြေးတိမ်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ကပြည်သူ့ခိုင်နဲ့ပတ်သက်လို့တူရကီသမ္မတရီဆက်တိုင်ယက်အာဒဝမ်နဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာဒေါက်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အထင်ကရနိုင်ငံရေးသမားကြီးတွေဖြစ်ကြတဲ့အထက်လွှတ်တော်အမဂျွန်မက်ကိန်းနဲ့အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝါ့ရိုက်စ်တို့ကသူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံအသီးသီးစာရေးသားပေးပို့ခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့လူ့အခွင့်အရေးအတွက်တာဝန်ရှိမှုတွေကိုအတိအကျလှုပ်ဆောင်နေကြောင်းပြသဖို့သူတို့ကရိုဟင်ဂျာတွေအပါအဝင်အားနည်းတဲ့လူမှုအတိုင်းအဝိုင်းတွေကိုအကာအကွယ်ပေးဖို့အတွက်ရေးသားပေးပို့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သမရဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်ဟာမနေ့ကသုဝနာကွင်းအတွင်းမှာအိန္ဒိယနယ်ပယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပြီးဒေါက်တာဆန်းစုကြည်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်မူကကိုကျော်ကျော်သိန်းဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00 to 9:00 ထိ line လူမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါတို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.